Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ပါစေမြား VOA American တိုင်း2024ခုနှစ်ဇွန်လ15ရက်စနေမနေ့ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.51နဲ့လိုင်းလံမီတာ190တို့ကအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါခင်ဗျာမနေ့6နိုင်ရက်နေ့ခွန်နိုင်တီတိုက်ရိုက်တင်ဆက်မဲ့ VOA ရဲ့အခုမနေ့ခင်းအစီအစဉ်ကိုတော့ကျွန်တော်ညီငယ်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
သမရပူတင်ရဲ့စစ်ရဲဆဲရေးကမ်းလှမ်းချက်ကိုယူကရိန်းနဲ့နေတိုးအဖွဲ့ကပယ်ချလိုက်ပါတယ်။ရုရှားသမရရဲ့မြောက်ကိုရီးယားခီးစဉ်အတွင်းနှစ်နိုင်ငံစီရေးပူးပေါင်းမှုအခိုင်အမာဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကတွက်ဆနေကြပါတယ်။အမေရိကန်ကဆူဒန်ကိုစာနာမှုအကူအညီဒေါ်လာတန်း300ကျော်ပေးဖို့ကြေညာလိုက်ပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်တိုက်ပွဲကြောင့်ကုန်စည်စစ်ဆင်မှုမချောမွေ့ဖြစ်နေတဲ့အာရှလမ်းမကြီးကြောင်းသတင်းပေးဖို့ချက်တခါရခိုင်ပြည်နယ်ကစစ်ပွဲကြားတရုတ်စီမံကိန်းအလားအလာအမြင်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ဒါ့အပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘလို့သုံးသပ်ရေးသားနေကြလဲဆိုတာကိုလည်းကြားမှာပါ။နောက်ရခိုင်တကြံအကြောင်းအမေရိကန်မှာစောက်ရေးတဲ့အထက်တန်းကျောင်းသူလေးအကြောင်းတင်ဆက်ထားတဲ့မြို့သမီးကဏ္ဍ။ဒါ့အပြင်သုဒ္ဓဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ညာ။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ညာ။
ရုရှားကတူပိုင်နယ်လို့ကြေညာထားတဲ့ဒေသတွေကနေယူကရိန်းတပ်တွေရုတ်သိမ်းပေးပြီးနေတိုးမဟာမိတ်အဖွဲ့ကိုယူကရိန်းဝင်ဖို့လုပ်နေတာရပ်ပြင်မယ်ဆိုရင်သူ့ရဲ့ယူကရိန်းထိုးစစ်ချက်ချင်းရပ်ပြင်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနဲ့ကန့်လန့်နဲ့ယူကရိန်းအဖြစ်ရဲ့ဆဲရီကိုအမေရိကန်ယူကရိန်းနဲ့နေတိုးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။သမ္မတပူတင်ဟာယူကရိန်းပိုင်နယ်ကိုမတရားကျူးကျော်သိမ်းပိုက်ထားတာဖြစ်ပြီးငြိမ်းချမ်းရေးအတွက်ဘာလုပ်ရမလဲဆိုတော့ယူကရိန်းကိုညွှန်ကြားပိုင်ခွင့်သူ့မှာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအစီအွေပြီးမှပြောပါတယ်။သူ့အနေနဲ့စစ်ပွဲကိုဒီနေ့ပဲရပ်ပစ်လို့ရကြောင်းနဲ့ဒီလိုရပ်ပစ်ပြီးယူကရိန်းပိုင်နက်ကနေထွက်သွားဖို့အားလုံးကတောင်းဆိုကြောင်းလည်းပြောပါတယ်။တကယ်လို့ယူကရိန်းအရှိန်နဲ့အနောက်ပိုင်းဒေသတွေကနေယူကရိန်းတပ်တွေရုတ်သိမ်းပြီးအငြင်းခံမှသာရုရှားကထိုးစစ်ကိုရပ်ပစ်မယ်လို့ဆွစ်ဇာလန်မှာကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညီလာခံအကြိုနဲ့မှာရုရှားသမ္မတပူတင်ကပြောတာဖြစ်ပါတယ်။ဒါအပြင်2014ခရဲကရုရှားသိမ်းထားတဲ့ခရိုင်းမီးယားကိုရုရှားပိုင်ဖြစ်တဲ့အသိမှတ်ပြုပြီးနေတိုးဖွဲ့တဲ့ယူကရိန်းမဝင်ဖို့လဲတောင်းဆိုပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အခုလိုသမ္မတပူတင်ရဲ့အပြစ်လက်ကမ်းလှမ်းချက်ဟာယုံကြည်ဖို့မကောင်းတဲ့ယာစံတစ်မျိုးလို့ပြောပါတယ်။ဂါဇာဒေသခံတွေအတွက်ရေးပါတဲ့လူသားစာနာမှုအကူအညီတွေမရောက်အောင်ထပ်တလဲလဲပိတ်ဆို့တားဆီးတဲ့အစ္စရေးဇက် 9 အဖွဲ့ကအဖွဲ့ဝင်တွေကိုအမေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေမှာအရေးယူတန်းခတ်လိုက်ပါတယ်။ဒီဖွဲ့ဝင်တွေဟာဂျော်ဒန်ကနေဂါဇာကိုအကူအညီပစ္စည်းပေးပို့တဲ့လမ်းကြောင်းမှာလမ်းတွေကိုပိတ်ဆို့ပြီးပစ္စည်းတွေမပို့နိုင်အောင်လုပ်ခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူးမလာကပြောပါတယ်။အခုအရေးယူမှုဟာဖေဖော်ဝါရီလတုန်းကသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့သမ္မတအမိန့်အာဏာရနောက်ဖက်ကမ်းဒေတာတင်ငင်အေဂျင်စီကိုချိမ့်ချောက်တဲ့အစွန်းရောက်အစ္စရေးအခြေချသူတွေအပေါ်မှာအရေးယူခွင့်အရဒဏ်ခတ်တာဖြစ်ကြောင်းနဲ့ ZF9 အဖွဲ့တွေဟာအနောက်ဖက်ကမ်းဒေတာမှာမေလ23ရက်နေ့ကဂါဇာကိုဥတီတော်တဲ့ truck ကနှစ်စီးကိုလူရပြီးမိရှို့တယ်လို့ပြောပါရယ်။အခုလိုနှောက်ရှက်ဖြက်စီးတာအတွက်အမေရိကန်ကတီးခံမှာမဟုတ်ကြောင်းနဲ့ဒါကိုလူသားစာနာမှုအကူအညီတွေမရောက်အောင်လုပ်သူတွေကိုအမေရိကန်ကဆက်ပြီးအရေးယူမှာဖြစ်တယ်လို့အစ္စရေးအစိုးရကလည်းအလားတူလုပ်ဖို့တိုက်တွန်းခဲ့ပါရယ်။ဆူဒန်မှာပြန်ပြက်စစ်ဗိုလ်ချုပ်ကြီးနှုံကြပရိပက်က14လကြာလာတာနဲ့အမျှနိုင်ငံသား25သန်းလောက်အကူအညီတွေလိုအပ်နေတဲ့အတွက်အမေရိကန်အစိုးရကလည်းလူသားစာနာမှုအထောက်အကူဖြစ်တဲ့ဆူဒန်အတွက်နောက်ထပ်ဒေါ်လာ315သန်းကျော်ထပ်ပေးမယ်လို့တောက်ကြနေကကြေညာပါတယ်။ဒါဟာတစ်ချိန်တည်းနဲ့အများဆုံးပေးတဲ့လူသားစာနာမှုဆိုင်ရာအထောက်အကူဖြစ်ကြောင်းအမေရိကန်အထောက်အကူပေးရေး USAID အဖွဲ့စီမံခန့်ခွဲမှု Samantha Power ကပြောပါတယ်။ဆူဒန်မှာလူပေါင်း5သန်းလောက်ငါးဘေးကျောင်းမှာအန္တရာယ်နီးနေပြီလို့ကုလသမဂ္ဂကသတိပေးနေတာပါ။ Miss Power ကလည်းဆိုမာလီယာမှာကလေးငယ်ထွက်ဝက်ပါတဲ့တေဆုံးသူ2သိန်းခွဲလောက်ရှိတဲ့2017ဝန်ခေါင်ရရှာကာလအငတ်ဘေးထက်ဒီဆူရန်အခြေအနေပိုဆိုးနိုင်တဲ့အတွက်စိုးရိမ်နေလို့ပြောပါတယ်။ဒါ့အပြင်1980အစောပိုင်းလူပေါင်းတသန်းလောက်နှစ်နှစ်တွင်းသေဆုံးရတဲ့တမိုင်းတွင်းနဲ့အီသီယိုးပီးယားအငတ်ဘေးထက်ပိုဆိုးမှောင်တဲ့စိုးရိမ်နေလို့ပြောပါတယ်။ဆူရန်လက်နက်ကိုင်တပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးခြေမြန်တပ် RSF တို့ကြားတိုက်ပွဲတွေဟာအထောက်အကူပစ္စည်းပို့ဖို့အတွက်တားဆီးဖြစ်တဲ့အတွက်စားနပ်ရိက္ခာတွေလုံလုံလောက်လောက်မရဘဲအငတ်ဘေးဆိုက်ပြီးအသက်ပါဆုံးပါတဲ့အထိဖြစ်နိုင်တာကြောင့်ဒါကိုအမြန်ဆုံးပြောင်းလဲရမယ်လို့လည်းပြောပါတယ်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေလွှင့်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်သွားဖို့ရှိနေတဲ့မြောက်ကိုရီးယားခီးစင်နဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားအကြီးအကဲအရာရှိကြီးတွေတောက်ကြနေမှာတယ်လီဖုန်းနဲ့အရေးပေါ်ဆက်သွယ်ခဲ့ကြပြီးပူတင်ရဲ့ခီးစင်ဟာမြောက်ကိုရီးယားအပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီစီးပွားရေးနဲ့စီးရေးဆိုင်ရာကြဲကြဲပြန့်ပြန့်အရေးယူတားမြစ်ချက်ကိုချိုးဖောက်တာမျိုးမဖြစ်သင့်ဘူးလို့နှစ်ဖက်စလုံးကသတိပေးကြောင်းတောင်ကိုရီးယားအစိုးရကပြောပါတယ်ကင်ဂျွန်အန်ရဲ့စက်တင်ဘာရုရှားရှေ့ပိုင်းခီးစင်ကိုကျင်းရန်သူဟာရုရှားရဲ့လက်နက်တွေကိုအတက်နိုင်ဆုံးအများဆုံးကြည့်ဖို့အဓိကသွားတာဖြစ်ကြောင်းမြင်သာနေပါတယ်။သူဟာရုရှားရဲ့ jet တိုက်လေယာဉ်တွေကအခက်မြေဆုံးရင်းရဲ့လေယာဉ်မှူးနေရာကိုဝင်ဆစ်ဆေးခဲ့တယ်လို့ nuclear ထိပ်ပူးတက်မဟာဗျူဟာချက်ဘုံကျဲလေယာဉ်တွေနဲ့ရုရှားရဲ့ Pacific ရေတပ်စစ်သင်္ဘောအုပ်စုကိုပါလက်ကျင့်ပေးခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ပူတင်ကိုယ်တိုင်နဲ့ Kim ကိုရုရှားရဲ့အခက်မြေဆုံးအာဂါသလွှတ်တင်ရေးစခန်းကိုလိုက်ပြခဲ့ပြီးမြောက်ကိုရီးယားရဲ့ကောင်းကင်ဂျိုဒုတိဆောက်ရေးမှာရုရှားကူညီနိုင်တယ်လို့ပြောပါတယ်။အခုလိုကာကွယ်ဆက်ဆံမှုတိုးလာပြီနဲ့ကိမြရုရှားခီးစင်တွင်မှာတရားဝင်သဘောတူစာချုပ်ချုပ်ဆိုနေတာမတွေ့ရတဲ့အတွက်လေလာသူတွေကအံ့ဩခဲ့ကြတာပါဒါပေမဲ့အခုနှစ်ပေါင်း24နှစ်အတွင်းမြောက်ကိုရီးယားကိုပထမဆုံးသွားဖို့ရှိတဲ့သမ္မတပူတင်ခီးစင်မှာတော့နှစ်နိုင်ငံကြားဆေးပူးပေါင်းဆောင်ရွက်မှုဆိုင်ရာခိုင်မာတဲ့လှုပ်ဆောင်မျိုးရှိလာနိုင်တယ်လို့သုံးသပ်နေကြပါတယ်အီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်အတွက်လာမဲ့သတင်းပတ်တွေအတွင်းမှာပဲခင်ဗျာဘောခွာဆက်အစ်စ်တွင်နဲ့တခြားနျူကလ িয়ার ဆင်ရဆန်းတက်မှုတွေစဖို့စီစဉ်နေတယ်လို့ကုလသမဂ္ဂ IAEA PP ဆင်အမှုမျိုးဆိုင်အေဂျင်စီကတောက်ကြနေမှာတတိပေးပါတယ်။အမေရိကန်ကတော့ဒါနျူကလ িয়ার လက်နဲ့ထုတ်ဖို့တိုးမြှင့်လုပ်တာဖြစ်ကြောင်းပြောပါတယ်။နျူကလ িয়ার လက်နဲ့ထုတ်နိုင်တဲ့အဆင့်ရှိတဲ့ယူရေနီယမ်တန့်စင်မှုတွေနဲ့အတူနျူကလ িয়ার ဘုံအများပြားထုတ်ဖို့ဆန္ဒရှိတယ်ဆိုရင်ထုတ်ဖို့လုံလောက်တဲ့ပမာဏအထိစုဆောင်းထားနိုင်ပြီဖြစ်တဲ့အီရန်အတွက်ဘောခွားဆက်အစ်စ်နဲ့သာလဲပတ်မယ်ဆိုရင်သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာပိုးပြီးခင့်မိလာတော့မယ်လို့ပြောပါတယ်။ဒါပေမဲ့ဂါဇာဒေသကအစ္စရေးဟာမတ်စစ်ပွဲပြင်းထန်နေချိန်မှာအီရန်နဲ့အနောက်နိုင်ငံတွေကြားတင်းမာမှုတွေတိုးလာနေတာကြောင့်ဒီလိုအချိန်မျိုးမှာတော့အီရန်ကသူ့ရဲ့ယူရေနီယမ်တန့်စင်မှုဒီထက်ပိုကောင်းအောင်လုပ်နိုင်ခြင်းမရှိဘူးလို့လည်း IAEA ကပြောပါတယ်။အာဖဂန်နစ္စတန်မှာမင်းကလင်းငယ်ပညာဆက်သင်ခွင့်တာလီဘန်တွေပိတ်ပင်ခဲ့တာရက်ပေါင်း1000ပြည့်တဲ့အထိမ်းအမှတ်နဲ့အာဖဂန်ပညာရေးဆိုင်ရာ NGO အဖွဲ့ဖြစ်တဲ့မာလာလာရန်ပုံငွေအဖွဲ့ကအာဖဂန်မင်းကလင်းငယ်ပညာရေးအတွက်ရန်ပုံငွေဖြစ်ဒေါ်လာ1000ခွဲကျော်ချထားပေးမယ်လို့တောက်ကြမှာကြေညာပါတယ်။မင်းကလင်းငယ်အိမ်မှာဖြစ်စေစာသင်ကျောင်းမှာဖြစ်စေအွန်လိုင်းကနေပညာသင်ကြားရေးနဲ့ကျန်းမာခွဲခြားဆက်ဆံမှုမရှိရေးပညာပေးမှုကလည်းအာဖဂန်လူငယ်1000လောက်အတွက်အထောက်ပံ့ပေးဖို့လုပ်နေတယ်လို့ Nobel ဆုရှင်မာလာလာယူဆပ်ဇိုင်နဲ့မာလာလာရန်ပုံငွေအဖွဲ့ကိုပူးတွဲတည်ထောင်တဲ့ဇီလူဟောက်ဒင်းကပြောပါတယ်အာဖဂန်မှာတာလီဘန်တွေအာဏာပြန်ရလာတဲ့2021တုန်းကမင်းကလင်းငယ်ရင်းအထက်တန်းပညာသင်ခွင့်ကိုအစ္စလာမစ်ဥပဒေနဲ့ရောအာဖဂန်ရင်ကျေးမှုကပါခွင့်ပြုချက်ပေးတဲ့အချိန်ထိပဲပိတ်ပင်မယ်လို့ပြောပေမဲ့2022မှာတော့တာလီဘန်တွေကဥပဒေအသစ်ထုတ်ပြန်ပြီးမင်းကလင်းငယ်ရင်းနဲ့အမျိုးသမီးငယ်ရင်းအထက်တန်းပညာသင်ခွင့်ကိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါလေညာအခုကစလို့သတင်းပေးပို့ချက်ဆောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တက်ဆက်သွားပါမယ်အခုတော့ KNP နယ်ကအရှလမ်းမကြီးကုန်စည်စည်းမှုခက်ခဲနေတဲ့အခြေအနေမတင်ဆက်ခင်မှာပထမဆုံးရခိုင်ပြည်နယ်ကတရုတ်စီမံကိန်းတွေရဲ့အလားအလာအခြေအနေနဲ့စတင်ပါမယ်စစ်ကောင်စီနဲ့အာရခတ်တပ်တော် AA ကြားတိုက်ပွဲ area တွေကျပြန့်လာတဲ့အမျှရခိုင်ပြည်နယ်ထဲမှာရှိနေတဲ့အကျိုးစီးပွားတွေထိခိုက်လာမှာကိုတရုတ်ဘက်ကစိုးရင်ချက်တွေရှိလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်သူတို့ပြန်တော့ AA ပိတ်ဆို့ထားတဲ့ကြောက်ဖြူမြို့မှာရှိတဲ့တရုတ်စီမံကိန်းတွေကိုအကောက်အွယ်ပေးဖို့တရုတ်ဘက်ကတောင်းဆိုထားတယ်လို့ AA ဘက်ကလည်းသဘောတူထားတယ်လို့ပြီးခဲ့တဲ့ AA သတင်းစာရှင်းလင်းပွဲမှာ VOA ရဲ့မေးမြန်းချက်ကို AA ပြောခွင့်ရခိုင်သူခတ်ကဖြေဆိုထားပါတယ်။ဒီဘက်မှာလည်းလက်ရှိအနေထားအရကြောက်ဖြူမှာတရုတ်စီမံကိန်းတွေနဲ့ပတ်သက်ပြီးအကောင့်ထယ်ဖို့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့လည်းစီမံကိန်းလိလာသူတွေကသုံးသပ်ထားကြပါတယ်။ဒီကြောင့်ရန်ကုန်ကပေးဖို့တဲ့သတင်းပေးဖို့ချက်ကိုကိုညာဝင်းအောင်ကပြောပြပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားတာကြာလာတာနဲ့အမျှအရခတက်တော် AA ဘက်ကလည်းနေမြေသိမ်းပိုက်မှုတွေပိုများလာတာပါအထူးသဖြင့်တော့ရခိုင်မြောက်ပိုင်းမှာဆိုရင်စစ်တွေနဲ့မောင်းတော့ကလွဲရင်မြို့နယ်အားလုံးကိုထိန်းချုပ်ထားနိုင်တာလည်းဖြစ်ပါတယ်ဒါအပြင်တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့နယ်တစ်ခုလုံးကိုလည်း အေတပ်ဖွဲ့ဘက်ကပိတ်ဆို့ထားပြီးမကြာခဏဆိုသလိုပြစ်ခတ်မှုတွေရှိနေပါတယ်ဒီလိုအခြေအနေတွေကြောင့်ကြောက်ပြူမှာရှိတဲ့တရုတ်စီမံကိန်းနဲ့အကျိုးစီးပွားတွေထိခိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်နေပြီးကာကွယ်ပေးစီခြင်းကြောင့်စစ်ကောင်စီနဲ့အေအေနှစ်ဖက်စလုံးကိုပြောဆိုထားတာရှိတယ်လို့အေအေပြောခွင့်ရခိုင်သူကကပြီးခဲ့တဲ့ဇွန်လ၈ရက်နေ့သတင်းစာရှင်းလင်းပွဲမှာ VOA ရဲ့မေးမြန်းချက်ကိုဖြေဆိုခဲ့ပါတယ
်တရုတ်ပြည်သူ့သမ္မတနိုင်ငံဘက်ကလိုလာရှက်ဒီနဲ့ပတ်သက်ပြီးကကျွန်တော်အထက်မှာလေးပရိုခတ်ပြီးဖိတ်ပါတယ်ဆိုကြတရုတ်ပြည်သူ့သမ္မတနိုင်ငံနေနေကတော့ကသူကငင်းငင်းရှာရှာနဲ့နေပြီးကတိတ်ဆုံဆွေးနေပြီးကအဖေထာကပုဇော်ကိုသူ့ဖက်ကလိုလာတယ်နောက်ပြီးလို့ဟင်းကသူ့ရဲ့တဲ့ရခိုင်ပြည်ထိပ်မှာဟင်းနေအကျိုးစီးပွားဒီဆိုကြရအကျိုးစီးပွားဒီကိုနေပြီးကအပရိဝါအကာခွေပြီးစီချင်တယ်တရုတ်ပြည်သူ့သမ္မတနိုင်ငံဤတဲ့ပရိုဆိုရှက်ဒီကိုကျွန်တော်တို့အနေနဲ့သူအလီထားပါတယ်
ရခိုင်ပြည်နယ်မှာစီရေးအဖြစ်အသာစီးရနေသလိုနေမြေသိမ်းပိုက်မှုတွေတဖြည်းဖြည်းများလာနေတဲ့အေအေအနေနဲ့ရခိုင်ပြည်နယ်တွင်နိုင်ငံသားယင်းနီမျိုးနံမှုအားလုံးကိုကာကွယ်ပေးသွားမှာဖြစ်တယ်လို့ခိုင်သူကကဆက်ပြောပါတယ
်။ဒီအကျိုးစီးပွားဒီနေ့ပတ်သက်ပြီးကလေးတို့ဇာအင်ဗက်စမန့်ကိုမဆိုကျွန်တော်တို့မှနေပြီးကဒီနိုင်ငံခရက်ဒိုင်းနီမျိုးနံမှုဒီနေ့ပတ်သက်ပြီးကအကာအကွယ်ပေးလို့ဆိုရဲအမူဝါဒကအရင်လေးတို့ကြေညာထားပြီးတော့ဟင်ပါအော်ယမူဝါဒအတိုင်းပဲအားလုံးကိုညီပေးခဲ့တပရိညီကင်တွေလှုပ်ဆောင်နေဆိုဖိတ်ပ
ါလက်ရှိကြောက်ဖြူမြို့နယ်မှာရှိတဲ့တရုတ်စီမံကိန်းတွေတဲကတဘာဝတန်ခွေစီမံကိန်းကတော့ပုံမှန်လဲပတ်နေပြီးတရုတ်နဲ့စစ်ကောင်စီကြားအကောင့်ထဲပို့ဖို့စူးစမ်းနေတဲ့ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းကတော့ရပ်တန့်နေတာတွေ့ရတယ်လို့ရခိုင်အရေးလိလာသုံးသပ်သူကိုထွန်းကြည်ကပြောပါတယ
်လက်ရှိအချိန်မှာတော့ဒီကျောက်ပြောချက် project ပေါ့နော်ဒီရွှေ gas pipeline project ကတော့ပုံမှန်လေးပတ်နေတာကိုတွေ့တယ်အဲဒီစီမံကိန်းနဲ့ဆက်စပ်ပြီးတော့တိုက်ပြီးတော့နှောင့်ယှက်ရှိတာမျိုးကတော့မတွေ့ရဘူးပေါ့
လက်ရှိလေပတ်နေတဲ့တရုတ်တန်းငွေ pipeline စီမံကိန်းဟာကျောက်ဖြူမြို့နယ်မဒေးကျွန်းကနေမြမပြည်အလဲပိုင်းကနေမကွေးတိုင်းမန္တလေးတိုင်းရှမ်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတရုတ်နိုင်ငံကူမင်းမြို့အထိသွေတန်းထားတာဖြစ်ပါတယ်အဲ့ဒီစီမံကိန်းကနေမြန်မာနိုင်ငံဘက်ကလည်းပိုက်လိုင်းဖြတ်သန်းကနှစ်စဉ်ဒေါ်လာတန်းချီရရှိနေတာဖြစ်ပါတယ်တရုတ်ဘက်ကတော့မြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဓာတ်ငွေပိုက်လိုင်းထိခိုက်မှုရှိမရှိစစ်ဆေးဖို့ပြီးခဲ့တဲ့ရက်ပိုင်းတွေကပဲတရုတ်တန်တမန်တွေကြောက်ဖြူကိုရောက်ရှိလာကြတယ်လို့ဒေတာရင်းသတင်းဌာနတွေကဖော်ပြပါတယ်လက်ရှိရပ်တန့်နေတဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကတည်းကတရုတ်နဲ့မြန်မာကြားသဘောတူညီခဲ့တာဖြစ်ပြီး NLD အစိုးရလက်ထက်မှာတော့အကျိုးခံစား권တချို့ပြုပြင်ပြောင်းလဲခဲ့တာတွေရှိပါတယ်2021စစ်တပ်ကအာဏာသိမ်းပြီးနောက်မှာတော့အဲ့ဒီစီမံကိန်းကိုအ мян ဆုံးအကောင့်ထဲပေါ်နိုင်ဖို့တရုတ်နဲ့စစ်ကောင်စီကြားစ조사နေကြတာလည်းဖြစ်ပါတယ်လက်ရှိမှာတော့ကြောက်ဖြူမြို့နယ်ကို AA ကပိတ်ဆို့ထားပြီးစီရေးပြင်ဆင်နေတာရှိသလိုစီမံကိန်း area ထဲမှာလည်းစစ်ကောင်စီကမြေမြုံမိုင်းတွေထောင်ထားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုစီရေးတင်းမာနေတဲ့အခြေအနေမျိုးမှာတရုတ်အနေနဲ့စီမံကိန်းအကောင့်ထဲပေါ်မှာမဟုတ်ဘူးလို့မြန်မာအရေးလိလာသုံးသပ်သူဦးအောင်သူငင်းကမြင်ပါတယ်
။ဟိုကျွန်တော်မြင်တော့ကြောက်ဖြူဒီရင်းနဲ့စိတ်ကန်းစီမံကိန်းရတာဟိုမဟာဗျူဟာကျတဲ့စီမံကိန်းပေါ့ဗျာ။ဟိုဘက်ဗီဗီအတွက်ရေးပါပါလေ။သူသဖြင့်ဒီတရုတ်တွေရောစစ်ကောင်စီတွေရောအေးတာလေပေါ့နော်ဆိုတော့အခုဒီကြားထဲမှာမှအေးကနောက်ထပ် player တခုအနေနဲ့ဝင်လာတာလေနော်ကျွန်တော်လို့အနေထားမှာတော့ကျွန်တော်ထင်တယ်စစ်ကောင်စီဘက်ကလည်းတော်တော်ကြီးကိုခုခံကာကွယ်မှုတွေလုပ်အောင်လို့ယူဆတယ်ပေါ့ဗျာဆိုတော့တရုတ်ဘက်ကကျတော့လည်းကျွန်တော်မြင်တာကတော့ GR နဲ့ပတ်သက်လို့ဟိုသူ့ဂျိုးစီဝါထိခိုက်လာမယ်ဆိုတော့ Bell TV နဲ့ဆွေးနွေးမှုတွေလုပ်မှာပါဒါပေမဲ့လောလောဆယ်တော့ကိုကျွန်တော်တို့ပြောတာလည်းခံမှန်းပြောတာပဲဖြစ်အောင်ပဲပေါ့နော်မသိသေးဘူးဗ
ျဒါအပြင်လက်ရှိအနေအထားရ AA ဟာရခိုင်ပြည်နယ်မှာနေမြေအဖြစ်ရောစီရေးအရာပါအသာစီးရနေတာကြောင့်တရုတ်အပါဝင်နိုင်ငံသားယင်းဤမြို့နံမှုတွေအလုံးဟာ AA နဲ့ပူးပေါင်းလှုပ်ဆောင်ရမယ်အနေအထားရှိလာတယ်လို့လဲရခိုင်ရေးလိလာသုံးသပ်သူဦးထွန်းကြည်ကပြောပါတယ
်ကြောက်ဖြူရောစစ်တွေကိုပါဒီဟိုပါနောက်ဆုံးပွဲဆိုပြီးတော့ဒီအရက်ကတက်တော်ဖက်ကလည်းဒီနေမြေတွေကိုအပြီးကထိန်းချုပ်ဖို့အတွက်အပြင်းစင်နေတဲ့အချိန်မျိုးမှာရှိတယ်ဆိုတဲ့အခါကျတော့နိုင်ငံခြားရေးနှိမ့်နယ်မှုအများစုကအလုံးကတော့ဒီအရက်ခတ်တက်တော်နဲ့ညီနန်းပြီးမှပဲဆက်ရှိဆက်ပြီးတော့လောက်လို့ရမယ့်အချိန်မျိုးမှာရှိတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီအရက်ခတ်တက်တော်က ဒီရခိုင်ပြည်သားမှာဒီပါဝါရောဒီဟိုပါ authority ရောနှုတ်စလုံးကိုရရှိထားတယ်ပေါ့လေနော်ဆိုတော့လူထုဆောက်ခံမှုလေအပြေဝါရရှိထားသလိုအာဒီဖြန့်ကျဲပြီးတော့ပါဝါတည်ဆောက်နိုင်မှုကလည်းအကောင်းဆုံးအခြေအနေမှာရှိနေတယ်ဆိုတော့ကကြတော့အရက်ခတ်တတ်ရဲ့အခန့်ကဏ္ဍကဒီရခိုင်ပြည်သားအတွက်အရန်ကိုအရေးကြီးတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီအရက်ခတ်တတ်တော်နဲ့မပူပေါင်းပေးနဲ့နိုင်ငံခြားရင်းနှီးမြှောက်နှံမှုတွေကိုအကောင်းထည်ဖော်ဖို့ဆိုတာကတော့အရန်ခက်လင့်မယ်လို့တော့ကျွန်တော်မြင်ပါတယ်
ဒီစီမံကိန်းနဲ့ပတ်သက်ပြီးတရုတ်ဘက်ကတော့တိုင်းရင်းသားလက်နက်ကင်တွေဘက်ကိုဖိအားပေးတာတွေလည်းရှိနေသလိုစစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးတွေရှိနေတာပါဒီလအတွင်းမှာပဲစစ်ကောင်စီရေတပ်အတွက်ကင်းလှည့်ရေရင်6ဆင်းထောက်ပံ့ပေးတာရှိသလိုနေပြည်တော်မှာလည်းရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနနဲ့ကျန်းမာရေးဝန်ထမ်းများလေးလာရေးတင်နန်းချောင်းတစ်ခုကိုတရုတ်ဘက်ကလွှဲပြောင်းပေးအပ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြပြခဲ့တာပါဗျာအခုတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာအကြောင်းမတင်ဆက်ခင်မှာတိုက်ပွဲကြကအရှလမ်းမကြီးအခြေအနေကြည့်အောင်ပါခင်ဗျာဒီထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ပူးပေါင်းတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးအရှလမ်းကကုန်စည်ပို့ဆောင်လို့မရဖြစ်နေလို့ဒေါ်လန်တွေကိုအသုံးပြရလို့ကုန်သည်တွေအခက်ကြုံနေရတယ်လို့ပြောပါတယ်ဒေါ်လန်တွေကမိုးရင်းဖြစ်တာကြောင့်ကားမောက်တာတွေနေစဉ်နေပါဖြစ်နေပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ဗျာ
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးအာရှလမ်းကကုန်စည်စီးဆင်းမှုတွေလုံမရတဲ့အတွက်ကုန်တွေတွေလည်းအခက်အခဲတွေဖြစ်နေပါတယ်။ကုန်ပစ္စည်းရောက်ဖို့ကအနည်းဆုံး10ရက်အထိကြန့်ကြာပြီးလမ်းမှာပဲကုန်တွေပျက်စီးတာကားတွေတိမ်မောက်တာတွေဖြစ်နေပါတယ်။ကုန်ပစ္စည်းကတော့ကားအစစ်စစ်နဲ့ပို့ဆောင်နေရပြီးလမ်းစီးကြီးမှာကြန့်ကြာနေတာတွေလည်းရှိနေတာပါ။ကုန်စည်ပို့ဆောင်တဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတူကတော့အခုလိုပြောပြပါဗျ
။ရန်ကုန်ကနေပြီးတော့ကားကြီးကိုပို့ရဲဆိုရင်ကားကြီးကနေမှသူတို့ကလည်းကားကြီးနဲ့တယ်လို့မရတော့ကားလေးနဲ့တယ်ရတယ်။အဲဒီမှာပစ္စည်းကတရက်ပစ္စည်းတို့ကရန်ကုန်ကားကြီးကအောက်ကားကြီးကိုတော့ပို့ပြီးဆိုလို့ရှိရင်အဲဒီပစ္စည်းတွေကအချင်းမထွက်ဘူးပေါ့။ဒီနေ့ပို့ရင်ဒီနေ့မထွက်တော့ဘူး။သူကနောက်နေ့သုံးရက်သူ့အရင်စီနီယာရှိတဲ့ပုံးတွေကိုသူစီးရင်းရင်ပို့တယ်ကားလေးနဲ့လည်းပြန်ကားလေးရလေရန်ကုန်ကနေဆန်းဝီရန်ကုန်ပို့တယ်ဆန်းနေမှာဟောက်ဒစင်ဆက်ပို့တယ်ကော့ကရစ်ဘက်ကိုပို့မလားကော့ကရစ်ကိုရောက်ပြီဆိုခေကလည်းဒီဘက်ကိုပြန်လာလာမလဲသူတို့ပြောတယ်သူကဝလာရလာမလားဒိုလီမဟုတ်စစ်တုံးကတိချစ်လမ်းလို့ခေါ်တယ်လမ်းရယ်လာသူတို့ကားသမားကြီးခေါ်တာတက်ဆက်ချစ်သူတို့အရင်တက်ဘွေးကြီးတဲ့ဟိုတက်ဘွေးကြီးတဲ့နေရာကိုရှောင်ပြီးတော့မောင်းနေတယ်အဲ့ဒါအဲ့ဒီလမ်းကိုဒီလိုပြောသူတို့ကသူချင်းလမ်းကိုပေါ်လာတယ်သူတောင်ပေါ်လမ်းပဲလမ်းဟောင်းကပဲလမ်းလာအဲ့ဒီလမ်းဟောင်းမှာသူလေးကျန်ကသူအတက်ဆင်းအလှည့်ကပြန်ဆောင်ရတယ်အခုအခုလမ်းလာပြီဆိုလို့ကျန်လည်းလမ်းကဟိုလမ်းကလုံးလုံးမကောင်းဆိုတဲ့အခါကျတော့သူ့မူလမ်းသူ့လိုလမ်းမှာစားကပြက်လို့ရှင်တော့ဒီနေ့ဆက်စိတ်ဖြစ်ပြီးပြန်စားရပြူမိုးလျရွာရှင်ပေါ်ဒီဆက်ကားတွေပြန်ဆွဲရဆိုတော့တော်တော်ဆက်ဆဲရှိရ
ကုန်ပစ္စည်းတင်ဆောင်လာတဲ့ကားတွေဟာအချိန်နဲ့ရှင်းပွက်တွေဂျိုင်းကွက်တွေကိုမထိန်းနိုင်ပဲနေ့စဉ်နီးပါးတိမ်းမောက်နေတာကြောင့်ကုန်ပစ္စည်းဆုံးရှုံးမှုတွေလည်းရှိနေပါတယ်။ဒါအပြင်ကားတွေကိုလေထွန်ဇက်တွေနဲ့ဆွဲရတာတွေလည်းလုပ်ရပါတယ်။ဒီလိုလမ်းခီးအခက်ခဲတွေဖြစ်နေသလိုကော့ကရိတ်ဘက်မှလည်းတိုက်ပွဲတွေလည်းဆက်ဖြစ်နေတယ်လို့လည်းနိုင်ငံရေးတကြွလှုပ်ရှားသူတဦးကအခုလိုပြောပါတယ်။
ဒီကာလမှာတော့မိုးရင်းဆိုတော့လေမိုးရင်းဆိုတော့တိုက်ပွဲတွေကတော့ထုံးစံတိုင်းဆက်ဖြစ်နေတာပဲ။အရင်းညအထိဖြစ်နေကြတယ်။ဒါတော့ဟိုဘောသူတို့အောင်ကျရဆစ်ချောင်းပေါ့။အောင်ကျရဆစ်ချောင်းကအဓိကအန်တားနိုင်အောင်ကြိုးစားနေတာပဲ။အခုလည်းဒီကအောင်ကျရဆစ်ချောင်းကဟိုရှေ့မတိုးလာနိုင်ဘူး။
တိုက်ပွဲတွေဖြစ်နေပြီမဲ့တင်ငန်းညီနောင်ကနေတိုက်ပွဲဖြစ်တဲ့ကြားကကားတချို့တက်လာတာတွေလည်းရှိကြပါတယ်။ကုန်ကားတွေကတော့မသွားနိုင်ပြီမဲ့အိစီကားငယ်တချို့ဟာလက်နက်ကင်ဂိတ်တွေကိုဂိတ်ကျေးပေးပြီးသွားလာတာတွေတော့ရှိတယ်လို့လည်းဆိုပါတယ်။
ဒီအရှလမ်းမှာပဲဆက်ပြီးတော့တင်ငန်းညီနောင်ကလည်းဆက်ပြီးတော့လာတဲ့သူ့ကားလေးတွေလည်းရှိတယ်။အဲဒီပုံတယ်တယောက်ကျွန်တော်တို့ပြောရကြကျွန်တော်တို့ဒီကြောင်လာတဲ့ပုံတယ်တယောက်ကားလေးနဲ့လာတယ်အစားဆုံးကားလေးနဲ့လာတယ်ဒီတင်ငန်းညီနောင်ဘက်ကိုဆက်လာတယ်ဒိတ်ကြီးတော့အများကြီးဒိတ်ကြီးတွေပေးရတယ်ဒီနေရာတော့တော်တော်ကြာတော့တော်တော်များတယ်ပြောတယ်မှာသူတို့အပြောင်ပြက်ခေါ်တာတော့ရှိတယ်ပုံတွေတကြီးလို့ပြောကြတယ
်အင်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေပြီးလန်တရားတွေမိုင်းခွဲခံရတာကြောင့်ကျိုးပြက်ပြီးကားသွားလာပြီးအခက်အခဲဖြစ်နေတာကြောင့်ကုန်စည်စီးဆင်းမှုတွေရန်နာထားရတာတွေလည်းရှိနေပါတယ်။ဒီအခြေအနေတွေအောက်မှာပဲကုန်သည်တွေဟာတောလန်းကနေသွားလာပြီးလုတ်ကန်စားတောက်နေရတာပါ။ထိုင်းဘက်ကမြန်မာပြည်ကိုပို့တဲ့ကုန်စည်စီးဆင်းမှုတွေကတော့ရန်နာသလောက်ဖြစ်နေပါတယ်။လန်ခီးအခက်အခဲပြင် ရမငွေကျေးဖောင်းပွားမှုတွေငွေစည်းပတည်ငင်မှုတွေကြောင့်လဲမြန်မာဘက်ကကုန်တွေတွေကထိုင်းဘက်ကကုန်ပစ္စည်းတွေကိုပြန်ဝယ်တဲ့အခါမှာအရှုံးပေါ်လာတယ်ဖြစ်ပြီးပို့ပြီးတော့ခက်ခဲရတယ်လို့လဲဆိုပါတယ်အခုဆိုရင်ရန်ကုန်မြဝတီထိကားကားကတအူးကိုတသိန်း
ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုဘမ်းဘီစတော့ဗီဒီယိုညွှန်းစတော့ကွန်အင်တာနက်ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေဆောင်းပါးတွေတွေ့ဆုံမေးမြန်းခန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။မိမိရဲ့သဘောထားအမြင်တွေကိုတော့
ဟုတ်ကဲ့ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့ရခိုင်ဒေသရဲ့စည်ရင်းနိုင်ငံရေးအခင်ကျင်းစစ်တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာဗျူဟာဘာလဲဆိုတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်အဲ့ဒီမှာဥစွာပြောပြလို့တဲ့အကြောင်းအရာကတော့
Arakan at the crossroads lanzonglangwa.yaunle.yakhaindeda.tni.org
မှာနိုင်ရေးဆုံးသက်ဖြစ်ပါတယ်ခင်ဗျာ ကျောင်းဝရရရှိနေတဲ့ယူအယ်အေဟာရခိုင်ပြည်သားမှာလက်တွေ့အုပ်ချုပ်ရေးဒီဖက်တိုအက်ဒမင်စထရေးရှင်းကိုထူထောင်ထားနိုင်ပြီးဖြစ်တယ်ဒါပေမဲ့ရေဒိုရေးရှင်မှာဘယ်လိုစီးရင်နိုင်ငံရေးစိန်ခေါ်မှုတွေနဲ့တုံ့တွေ့လာရမလဲဆိုတာမေးခွန်းထုတ်စရာတွေရှိနေတယ်ရိုဟင်ဂျာလူငယ်တွေကိုစစ်ကောင်စီကစစ်မှုထမ်းခိုင်းတဲ့ကိစ္စကြောင့်ပေါ်ထွက်လာတဲ့လူမှုရေးပဋိပက္ခလူခွင့်ရေးချိုးဖော ီဖြစ်တယ်လို့ဆိုထားပါတယ်အခုလိုနိုင်ငံရေးစီရင်တွှဲချဖို့ပြင်ဆင်လာခြင်းကရွေးလေအေးခေါင်းဆောင်တွေအနေနဲ့ကြုံတွေ့လာနိုင်တဲ့လူမှုရေးနိုင်ငံရေးအချင်းချင်းအထူးသဖြင့်ဒေသခံရိုဟင်ဂျာတွေနဲ့ပတ်သက်တဲ့စင်ခေါ်မှုတွေကိုဘယ်လိုကင်တွယ်ဖြစ်ရှင်းမလဲဆိုတာကြိုတင်တွက်ချက်ပြီးမူဆုံးရက်ကိုချမှတ်ခဲ့တယ်အဲ့ဒီဆုံးရက်ကတော့နံပါတ်1 promoting social cohesion လူမှုရေးပေါင်းစည်းညီညွတ်မှုမြင့်တင်ရေးနံပါတ်2improving inclusive government along powering the altruist nego posong ye number 2 implementing transparent rights and judicial system when in minado yaban kunen tya sin yiste account de phoye ro phit de thobot ya a chin no e tinchou sin kala twin jakhain dida ya chin ni ha tatat la uma dong ga de tutat mu le si ga de daime ma song san ma tin shin nan ga de a chet let de le jan kaung jan de le um me လူလာရခိုင်ပြည်သူတွေအလုံးကစူပေါင်းညွတ်တဲ့လွတ်လပ်ရေးအတွက်ညွန်မှန်းနေချိန်မှာဗမာအများစုပါဝင်တဲ့စစ်တပ်ကအချင်းချင်းအကြစစ်ပွဲစစ်တရက်ကိုဖန်တီးဖို့ပိုင်းခြားထားပုံရတယ်လို့လည်းဆိုပါတယ်စစ်ကောင်စီကတော့သူတို့ဟာနိုင်ငံသားအဖြစ်သတ်မှတ်ထားသူတွေကိုသာစစ်မှုထမ်းဖို့စင့်ခေါ်တယ်လို့ဆိုတယ်အဲတချိန်တည်းမှာပဲရိုဟင်ဂျာလူငယ်တွေကလည်းသူတို့လူညွန်ရေးအတွက်စစ်မှုထမ်းဖို့တောင်းဆိုနေရတယ်လို့စစ်ကောင်စီကပဲပြောပြန်တယ်တစ်ဖက်မှာတော့ ULA ခေါင်းဆောင်မှုနဲ့ရိုဟင်ဂျာမွတ်စလင်တို့အကြားနားလည်မှုလွဲမှားအောင်စီကွဲအောင်စစ်ကောင်စီကရိုဟင်ဂျာလူငယ်တွေကိုအတင်းစစ်မှုထမ်းခိုင်းတယ်။အေအန်အက်ဖြစ်တဲ့တိုက်ပွဲတွေမှာလူသားတတိုင်းအဖြစ်အသုံးပြုတယ်။စစ်ဆင်ရေးဆန္ဒပြပွဲတွေကိုဘူးစီတောင်နဲ့စစ်တွေမျိုးတို့မှပြုလုပ်ခိုင်းတယ်။တစ်ချိန်တည်းမှာပဲအာဆာ ARA စတဲ့အကြမ်းဖက်အဖွဲ့တွေနဲ့စစ်ကောင်စီပူးပေါင်းပြီးအေအေကိုတိုက်ခိုက်တာတွေရှိနေတယ်လို့လည်းဒေသခံသတင်းရင်းမြစ်တွေကပြောကြောင်းဖော်ပြပါတယ်။ဒီကောင်စီတပ်တွေအင်အားအများအပြားအလုံးကြီးနဲ့ရှိနေတဲ့ဖူးစည်းတောင်ကဆိုရင်မေလ18ရက်အေးမစိမ့်ပိုက်ခင်တုန်းကမိရှုခံရပြီးအဲ့မှာရခိုင်ခမီးဟိန္ဒူနဲ့မွတ်စလင်မဟုတ်သူတွေရဲ့အင်ဂျီငါးထောင်ထိလောင်ကျွမ်းသွားခဲ့တယ်။အဲ့ဒါဟာစစ်ကောင်စီလက်ချင်းပေးထားတဲ့အာဆာနဲ့မွတ်စလင်အကြံဖက်အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့ဆိုကြတယ်။မေလ18နေ့ညရွန်ညာအင်တွေမိရှုခံရတော့လူမှုအစာရေးဝန်နှစ်ခုအချင်းချင်းပြည်ပခါစင်ခေါ်မှုကပိုတော့ကြီးမားသွားတယ်။ကဘာမှာအရှုပ်ထွေးဆုံးပဋိပက္ခနယ်မြေအနေနဲ့တစ်ခုပါဝင်ဖြစ်တယ်လို့ဆိုထားတဲ့ဒီဖြေသားနဲ့ပတ်သက်ပြီးပုံမစင်းစင်းလင်းလင်းနားလည်သဘောပေါက်နိုင်ဖို့အတွက်ပွင့်လင်းမြင်သာသောအတားဆီးကင်းမဲ့ပြီးလွတ်လပ်သောနိုင်ငံတော်စုံစမ်းစစ်ဆေးမှုကိုလူခွင့်ရေးစံနဲ့အညီပြုလုပ်နိုင်ဖို့အရေးတကြီးလိုအပ်နေတယ်။ဒါပေမဲ့အကောင့်ဘက်ကမြင်နိုင်တာကတော့ရခိုင်လူမျိုးရေးဝါဒရခိုင် ethno nationalism ဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာရခိုင်နိုင်ငံရဲ့အစင်းမြင့်သူတွေလူလတ်တန်းစားတွေ political elites and middle class အကြမ်းမှာအမှောင်ဘက်ကနေအလင်းဘက်ကို from dark side to bright side ku pyaung la ga de DNI ye yakin thong da ja de khu ku ga phaw pya tha ba de အဲ့ဒါကတော့ဗမာရိုဟင်ဂျာနဲ့ရခိုင်မဟုတ်သူတွေပေါ့ကျန်လို့မနစ်မျိုးတဲ့သဘောထားမဟုတ်တော့ပဲအဲ့မှာရှိရလူလူအလုံးအတွက်ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုကျမကိုဖန်တီခွင့်ကိုဥတည်လာခြင်းပဲဖြစ်တယ်လို့ဆိုပါတယ်နောက်ထပ်ကတော့ ULAA ခေါင်းဆောင်ပိုင်းအနေနဲ့လည်းလူမှုအစိုင်းဝန်းအတွင်ပဋိပက္ခကိုအစွမ်းကုန်တားဆီးဖို့ကျင်းဝသိခါရရောဂျူဟာရပါသလိုယုံယုံကြည်ကြည်လိုလာလာကြတယ်အလားတူစွာပဲဆိုင်ဝန်ကူကြပတိပခဖြစ်ရင်နှစ်ဖက်လုံးပျက်စီးဆုံးရှုံးပြီးမြန်မာစစ်တပ်နဲ့စစ်ကောင်စီရဲ့အမျက်ထွက်မယ်ဆိုတာနှစ်ဖက်အရက်ဖက်အဖွဲ့အစည်းတွေကလည်းပဲသိရှိနားလည်ထားကြတယ်လို့ဆိုပါတယ်။ဒါပေမဲ့ဒါရုံနဲ့ကျင်းနှံ့သိမ့်နေလို့မရနိုင်သေးဘူး။စစ်ကောင်စီရဲ့အာစာ ARA စတဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးဖြေထုတ်လာနိုင်တဲ့ MDR လည်းရှိနေသေးတယ်။ဒီကုန်းချုပ်အနေနဲ့ကတော့ခိုင်ဒီသားဟာဝန်ထဲဘွယ်အတိတ်ကာလကိုကျွလွန်လာခဲ့ပြီးလာပါရနဂတ်စီကိုဥတီတဲ့လမ်းဆောင်လမ်းကွာကိုရောက်ရှိနေပြီဖြစ်တယ်။လူမျိုးရေးနဲ့ယဉ်ကျေးမှုနောက်ကျောင်းကိုမကြည့်ပဲရခိုင်ဒေသပြည်သူလူထုအလုံးတရားမျှတသောကိုစားပြုအုပ်ချုပ်ရေးကိုရည်တင်တာအချိန်ကြာမြင့်ခဲ့ပြီးဒီပန်းတိုင်းအတွက်ပဋိပက္ခနဲ့ဆိုင်ရတဲ့ယဉ်ကျေးရေးဖော်ဆောင်ဖို့ဥတီသောလမ်းကြောင်းစီကလည်းတခုရီသောလမ်းကြောင်းဖြစ်တယ်လို့သုံးသပ်သူနိုင်ငံကရေးသားထားတာဖြစ်ပါရဲ့ခင်ဗျာ။ China will not give up on Myanmar's military.မြန်မာစစ်တပ်ကိုတိလလလိမ့်မယ်မဟုတ်ဆိုရကောင်းစင်တဲ့ယွန်ဆန်ရဲ့သုံးသပ်ချက်ကိုတော့နီကီယရှာရီဗျူမှာဖတ်ရပါတယ်။အနာသိမ်းပြီးသုံးနှစ်အတွင်းပဋိပက္ခမှာတိုင်းဒေသအင်အားစုတွေနဲ့တော်လှန်ရေးတပ်ဖွဲ့ရဲ့ဘက်ကစီးစားစားအင်အားစံလုံးနေပေမဲ့စစ်တပ်ကိုသူတို့ရဲ့အခြေခံစခန်းဖြစ်တဲ့အခိုင်အမာစခန်းတွေကမောင်းထုတ်နိုင်ဖို့ဆိုရာဟာမဖြစ်နိုင်တာမဟုတ်ရင်တောင်ခက်ခဲတဲ့ကိစ္စပါတဲ့။မြန်မာရေးမှာအလွှမ်းမိုးနိုင်ဆုံးမှာတရုတ်ဖြစ်တဲ့အတွက်တေယုအနေနဲ့စစ်တပ်ကိုဟန်တာပြီးတွန်းလှန်နေတဲ့အင်အားစုဘက်ကအားပေးတဲ့နဲ့အမှမဟုတ်မြန်မာပြည်သူတွေကိုကူညီဖို့လိုအပ်တယ်လို့တချို့ကတိုက်တွန်းနေကြပါတယ်။တေယုကလိုက်နာလိမ့်မယ်မဟုတ်ဘူး။တေယုရဲ့စစ်ကောင်စီဆိုင်ရာသဘောထားကဒုရဖြစ်တယ်။ဒီရင်အစိုးရလိုအစီအမံပြုတာလည်းမဟုတ်ဘူး။ဝန်ကြီးဝန်ထမ်းကြတော့တွေးဆွန်ဆွေးနွေးမှုရှိတယ်။ကုလသမဂ္ဂမှမြန်မာနိုင်ငံရခိုင်အစိုးရခန့်အပ်ခဲ့တဲ့ကူစလေကိုတေယုကလက်ခံတယ်။တစ်ဖက်မှာလည်းစစ်ကောင်စီရဲ့သံမတ်ကိုပြီးကင်းမှလက်ခံထားတယ်လို့ဆိုပါတယ်။အညီအညီကိုထောက်ခံဖို့လက်နှင်းနေပေမဲ့တိုင်းရင်းသားအင်အားစုတွေနယ်စပ်မှာနယ်မြေတွေပုံမစင်ပက်လာတာကိုကြတော့ခွင့်ပြုထားတယ်။သူတို့ဘာနိုင်ငံပြည်တွင်းရေးဝင်ရောက်မဆွတ်ဖြစ်ဘူးဆိုရမှုဗျာ။စစ်ကောင်စီချုပ်ချာရေးကိုလည်းအာမပေးဘူး။မြန်မာပြည်တွင်းအခြေအနေဘယ်လိုဖြစ်ဖြစ်အဆုံးအဖြတ်ကိုစစ်တပ်ပါဝင်ဖြစ်တဲ့မြန်မာပြည်သူတွေကိုယ်တိုင်ကလွတ်ဆောင်သင့်တယ်လို့မှတ်ယူထားတာဖြစ်တယ်။ NUG သားပြပြသားသားအုံပေါ်ရလာရင်တရုတ်ကလက်ခံမှာဖြစ်ပေမဲ့ဒီချိန်မှာအန်ယူဂျီဘက်ကအလေးသာသွားအောင်တရုတ်ကတစုံတရာဝင်ရောက်လှုပ်ဆောင်တာမရှိဘူးဒီမိုကရေစီအစိုးရဖြစ်လာရင်လည်းပြဿနာမရှိဘူးဒေါန်ဆန်းစုကြည် NLD အစိုးရလက်ထက်တုန်းကလည်းပဲအပြုသဘောနဲ့ဆက်ဆံနေတာပဲဖြစ်တယ်ဒါပေမဲ့အန်ယူဂျီဘက်ကအာဏာရလာအောင်ပြည်ပကဝင်ရောက်ကူညီရမျိုးလုပ်လာရင်တော့ဒါဟာအနောက်နိုင်ငံတွေရဲ့ဝင်ရောက်ဆွတ်ဖက်မှုဖြစ်တယ်လို့တရုတ်ကယူဆသွားလိမ့်မယ်တကယ်တော့တရုတ်ဟာတိုင်းရင်းသားအင်အားစုတွေကိုလည်းပြတ်ပြတ်သားသားမထောက်ခံဘူးတဆနှစ်ဆက်ခုနှစ်ပြည့်ဟာကြပြန့်ကိစ္စမှာပါဝင်တဲ့စစ်ကောင်စီကိုဆုံးမတဲ့သဘောသာဖြစ်တယ်။တိုင်းသားအင်အားစုတွေဒီထက်ပိုပြီးလွတ်ခွင့်ပြုမှာမဟုတ်ဘူး။ဥပမာပြောရင် TIA ဧပြီလတုန်းကစစ်ကောင်စီအပေါ်ထိုးစစ်ဆင်ဖို့အချိန်မြင့်လာတော့ရုပ်ကအဲ့ဒီနယ်စပ်မှာစီးလက်ကျင်းငန်းတွေလွတ်ပြခဲ့တယ်ဆိုပြီးထောက်ပြထားပါတယ်။ဆိုတော့တရုတ်ရဲ့မြန်မာဆိုင်ရာဗျူဟာကဘာလဲ။လက်ရှိမြန်မာနိုင်ငံနိုင်ငံရေးစီးရေးပြဿနာရဲ့တခုတည်းသောထပ်ပေါက်ဟာရွေးကောက်ပွဲစားဖြစ်တယ်လို့တရုတ်ကမြင်တယ်။စစ်ကောင်စီ2025မှာရွေးကောက်ပွဲကျင်းပဖို့ကြေညာတာဟာတရုတ်ရဲ့အမြင်ကိုအားဖြစ်ပြီးရဲ့မြန်မာနိုင်ငံရေးပြဿနာမှာစစ်တပ်ကိုဖယ်ထုတ်လို့မရဘူးဆိုတာအတော်ခွာကြတဲ့အမှန်တရားဖြစ်ပါတယ်။စစ်ကောင်စီခေတ်ကိုကျော်လွှမ်းနိုင်ဖို့အတွက်တနည်းအားဖြင့်ပြောရင်စစ်ကိုတူးထွင်ဖို့အတွက်စစ်ဆက်ညီနိုင်ကြမယ်။ဦးသိန်းစိန်လက်ထက်ဒီမိုကရေစီအသွင်ဆောင်အစိုးရဟာနိုင်ငံရေးစီးပွားရေးစစ်တွန်းနိုင်ငံရဲ့တိုင်းသာအင်အားစုတွေနဲ့သမိုင်းမှာမကြုံဘူးတဲ့ငင်းချမ်းရေးသဘောတူညီမှုရရှိနိုင်ခဲ့တယ်လို့ထောက်ပြထားပါတယ်။ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမယ်စစ်ကောင်စီရဲ့ဂလိန်ကြီးတွေကင်းရှင်းလိမ့်မယ်လို့တရုတ်ကလုံးဝမယူဆပါဘူး။ဒါပေမဲ့ half big election is better than no elections မကြတဲ့ကြဲရွေးကောက်ပွဲဟာလုံးဝရွေးကောက်ပွဲမရှိတဲ့ဆိုင်ပူကောင်းတယ်လို့ယူဆထားပါတယ်။အဓိကတရုတ်လူကျင်တာကမြန်မာနိုင်ငံတည်ငြိမ်ရေးသာဖြစ်တယ်။ နိုင်ငံရေးမှာစစ်တပ်ပါဝင်နေတယ်ဆိုတာကတော့1948ကတည်းကကိစ္စဖြစ်တယ်အခုလည်းဘာမှအထူးမှမဟုတ်ဘူးဆက်လက်ပြီးတော့လည်းဒီလိုပဲရှုပ်ရှုပ်ထွေးထွေးနဲ့စစ်တပ်ကပါဝင်နေလိမ့်အောင်မယ်ဒါရီဟာမြမအေးအပေါ်တေရဲ့ရည်တည်ခြင်းနဲ့ပတ်သက်ပြီးသုံးသပ်သူစောင့်ကြည့်လေ့လာသူတွေအတွက်စဉ်းစားစရာတွေပဲဖြစ်တယ်လို့ဆောင်းမရှင်ယွန်းဆန်းကဤသားထားပါခင်ဗျာယွန်းဆန်းဟာဝါရှင်တန်ရှေ့ဆိုင်စတင်စင်စင်တာမူဝါဒလေ့လာရေးအဖွဲ့ရဲ့တရုတ်ရေးရညွန်ကြားရေးမှူးဖြစ်ပါတယ်ဘုဒ္ဓဘာသာလောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လာကြပါစေအားလုံးကိုကျေးဇူးတင်ပါတယ
် VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြ бя နေတဲ့ရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီသူရဆောင်လင် American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မိမှာမြို့သမီးကဏ္ဍနဲ့ဆက်တင်ပါမယ်အမေရိကရောက်မြန်မာကလေးတွေမြန်မာစာမဖတ်တတ်တဲ့ကလေးငယ်တွေကိုရခိုင်ရင်ကျင်းမှုအပါအဝင်မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအကြောင်းအရာတွေကိုဖတ်ခွင့်သိခွင့်ရစေချင်တာကြောင့် LC Celebrates Rakhine Tajan ဆိုတဲ့အင်္ဂလိပ်အမည်နဲ့ရခိုင်တကြံပွဲအကြောင်းကလေးဖတ်စာအုပ်ရေးပစ်ခဲ့တယ်လို့မင်းဆွတ်တပ်ပြည်နယ်အဒီနာအထက်တန်းကျောင်းကစတတန်းကျောင်းသူလေးမတ်လင်းကလေးရထွန်းကပြောပါတယ်ကျောင်းအားရတွေမှာမနာပဲအချိန်ရေးသားခဲ့တဲ့သူ့ရဲ့စာအုပ်ကတော့အခု Amazononline မှာရောင်းချနေပြီးတော့ကဘာတဝမ်းမှာယူဖတ်ရှုလို့ရတဲ့စာအုပ်ထုတ်ဖြစ်လာပါတယ်။ခုလိုစာအုပ်ထုတ်နိုင်မှုသူဘလို့အချိန်ယူခဲ့ရပါသလဲ။ဘာတွေအားစိတ်ကြိုးပမ်းခဲ့ရပါသလဲ။မတ်လင်းကလေးရထုံးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ခင်ပြူထွေးရတင်ဆက်ထားပါရမညာ
မင်္ဂလာပါမလင်းကလေးချင်း VOA အတွက်အခုလိုမျိုးအချိန်ပေးတာအမျိုးသမီးခန္ဓာမှာပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါဟုတ်ကဲ့ပါ
โอเคပါဆိုတော့မလင်းကလေးရထုံးကအခုဆိုလို့ရှိရင်ဒါကိုတက်နေတဲ့အထက်တန်းကျောင်းရဲ့စာဆောင်ပေါ့နော် Zepress စာဆောင်ပါလေတီးတဲ့ editor အနေနဲ့လုပ်နေတဲ့ design editor လည်းဖြစ်တယ်။နောက်ဒီတစ်ချိန်ထဲမှာလည်းအခုဆိုလို့ရှိရင်ဒီဇွန်လထဲမှာပဲရခိုင်ရိုးရာတကြံပွဲတော်အကြောင်းကိုစာအုပ်ရေးသားထုတ်ဝေတယ်ဆိုတာကိုလည်းတွေ့ရပါတယ်။အခုဆိုရင်ဒီစာအုပ်ကဒါ Amazon website မှာရောင်းနေတာကိုလည်းဟိုတွေ့ပါတယ်ဆိုတော့မြန်မာနိုင်ငံကပြည်ပြောမှာမြန်မာပြည်သားစုကမွေးဖွားလာတဲ့ဒီဆယ်ကျော်သက်အထက်တန်းကျောင်းသူတွေတယောက်ပေါ့နော်အခုဒီအမေရိကန်ပြည်တော်စုမှာကိုယ်တိုင်စာအုပ်ရေးသားပြီးတော့ထုတ်ဝေတဲ့အထိဆွမ်းဆောင်နိုင်နေဆိုတာလည်းဒါအင်မတန်ကိုမှဂုဏ်ယူပါတယ် Congratulations လို့လည်းအရင်ဆုံးပြောချင်ပါတယ
်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဆိုတော့အတိအကားကလည်းဒီစာအုပ်ရေးသားခဲ့တာနဲ့ပတ်သက်ပြီးရောပဲပေါ့နော်အခုလိုဒါအမေဇွန်လိုမျိုး online ဈေးဆိုင်ကြီးထဲမှာလူတိုင်းဝယ်ယူဖတ်နိုင်တဲ့အထိဒီစာအုပ်ကိုရေးသားနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့အတိအကားမေးချင်တာပါဆိုတော့ဘယ်အချိန်မှဒီစာအုပ်ကိုစပြီးတော့ရေးပြခဲ့တယ်လဲဘယ်လိုစိတ်ကူးစရခဲ့တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ဆိုဒီစာအုပ်စပြီးလို့စဉ်းစားတာ Linglia ရဲ့အမေကငငယ်တော့ဒီ Linglia ကိုဖတ်ပြလို့ရတယ်like south they shot up in my be a jong south they english လိုမျိုးရေးထားတဲ့ဟာတွေကနည်းနည်း like ခက်ခဲရှားတယ်လေ so it လောက်မတွေ့ရအောင်ပြီးတော့ especially clay တွေပေါ့ south they ကမတွေ့ရအောင် so linglia ရဲ့မမေကစပြီးတော့ကြည့်ထားတာဒါပေမဲ့ it လောက် like a low show ပြီးတော့ linglia လေးပေါ့ကြည့်လာပြီးတော့ဆက်မရေတော့ဒါပေမဲ့ linglia ရှစ်တန်းပြီးတော့ so ကိုယ်တိုင်မစခင်တော့ is eight နည်းနွေရဒီမှာစပြီးတော့စိတ်ဝင်စားတယ်။မမပြောသလိုမျိုး linglia လဲ agree ဖြစ်တယ်။စဉ်းစားရတူတူပဲဒီ linglia ဘယ်မှာပြီးအကြောင်းသိတဲ့ဟာတွေကကိုယ့်ကို research လုပ်ထားတဲ့ဟာတွေပဲရှိတယ်။ဒီလိုမျိုး clay ပေါ့စောက်တခါမှမဖတ်ဘူး။ပြီးတော့ဘယ်မှာပြီးပေါ့ clay တွေလဲဘယ်မှာ clay တွေလဲသူတို့ရဲ့ story တွေဒီ english လိုမျိုးဖတ်လို့ရအောင်လဲလုပ်ပေးခြင်းလို့ဆိုဒီ shit တန်းပြီးတော့စပြီးတော့manuscriptSo English sa sa pi lo story sa ye de sin sa de bilomio structure lo chin de bilomio flow လုံးလဲဒါပေမဲ့ကျောင်းစပြီးတော့ဒီ high school so အကြီးတန်းတွေစပြီးတော့ဒီလိုမျိုးအချိန်မရှိတော့လို့နည်းနည်းရပ်ထားတယ်ဒါပေမဲ့မိနစ်တုံးက form မှာပြန်ပြီးတော့စရေးပြီးတော့ပဂျီစီယာနဲ့ chain တယ်ပဂျီစီယာဗမာဘီယာပဂျီစီယာကိုအောင်ကျော်ခင်နာမည်ကနေရခိုင်ပဲ so သူနဲ့လင်္ကလာရေးထားတဲ့ဟာတွေကိုလိုက်ပြပြီးတော့စပြီးတော့သူကိုအောင်ကျော်ခင်ကစပြီးတော့ပုံတွေဆက်ဆွဲတယ် so ဒီလင်္ကလာကျောင်းနဲ့လည်းအလုံးများတယ်ဒီစေတန်းမှာဒါပေမဲ့ break တွေရှိတယ် sound တွေမှာရှိတယ်ပြီးတော့ dipping night တွေ like ကျောင်းမရှိတဲ့ night တွေမှာဒီဟာတွေလိုက်လုံးနေရ so ဒီ2023 2024မှာတကယ်စပြီးတော့လုံးနေရ so ကျောင်းပြီးတာနဲ့ပြီးအောင်လုပ်ထားတာ so ကျောင်းပြီးတာဒီຫນွေရပြီးစတဲ့အချိန်မှာဒီရေးထားတဲ့ဟာတွေနဲ့ပဂျီစီယာပေါ်စပွန်ဆာထားတဲ့ဟာတွေအကုန်လုံးပေါင်းပြီးတော့ design လုပ်ပြီးတော့ format လုပ်ပြီးတော့စပြီးတော့ copyright နဲ့ upload တွေလုပ်ရတာ so စဉ်းစားနေရ like ဒီ sao အကြောင်းရေးဖို့စဉ်းစားနေရကြာနေပြီဒါပေမဲ့တကယ်ရေးတာပို့ပြီးတော့ recently မှပဲစပြီးတော့တကယ်လုပ်နေရ
ကျွန်တော်ဆောဆောကပြောတဲ့တည်းမှာ၈တန်းနေကလေးကဆိုရင်ဒါနှစ်နဲ့ချီပြီးတော့ဒီစာအုပ်အတွက်အချိန်ယူတာပေါ့လေ
။ဇနစ်နဲ့လောက်ရှိနေပြီ
။ပြီးတော့ဒီစာအုပ်ကိုရေးဖို့စိတ်ကူးရတဲ့တည်းမှာဆောဆောလေးကပြောတဲ့တည်းမှာမမေကနေပြီးတော့မှဒီအကြောင်းလေးပြောပြတာပဲရှိတယ်။ကိုယ့်ဘက်ကကိုစာအုပ်ဖတ်ရတယ်ဆိုတော့မရှိဘူးဆိုတော့တခြားကိုလိုမျိုးနောက်လာမဲ့ကလေးလေးတွေကိုဖတ်လို့ရအောင်လို့ကိုကရေးပေးတယ်ဆိုတဲ့သဘောပြောချင်တယ်ထင်တယ်
။ဟုတ်ကဲ့ဟုတ်ကဲ့ပါ So the America kalede to show kalede ya kind kalede the ma kalede ya the ma bio to come ma yau bu the ma bi a chang tru ame phe ya ne ti me da me te cha culture a chang ti ma mo ho especially the jama America ma Minnesota ma at least Minnesota ma ပွဲတွေရှိပဲမယ်ဒီလိုမျိုးရေနဲ့ပတ်သက်တဲ့ဟာတွေအဲ့လိုမျိုးမရှိဘူး။နေအဲ့ဟာလင်းကငငယ်တုန်းကဒီ Songkran လိုမျိုးဆိုရင်သင် Thailand အကြောင်းသင်ရတယ်တခါတော့ကနေလင်းကနည်းနည်းအော်တယ် America မှာဒီ Songkran အကြောင်းပြောနေရနေဒီ Water Festival ရေနဲ့ဟာတွေအကြောင်းပြောတာဒါပေမဲ့ Minnesota မှာမလို့ like ပွဲတွေရှိပဲမယ်။ So ဒီ Minnesota ကလေးတွေလည်းသူတို့ရဲ့history through your culture your kind culture be my culture a jam palo ya kale ya ne sa bi palo ya but was like chapter sao lujibo sao de shi be me kalebo sao kalebo story de mashi bi lo etale be ma bi bo kale de be ma kale de le palo ya ye thara be ma kale de ya tru ye experience de tru lokus like tru ye celebration tru the jam celebrate lo လို့ပြီးတော့သူတို့ရဲ့ story နဲ့ culture ကို reflect ပြန်သူတို့မြင်ရအောင် like ဒီမှာကလေးတွေကဒီ English လိုမျိုးရေးထားတာသူတို့ရဲ့ story အကြောင်း English လိုမျိုးရေးထားတာမြင်ရအောင်နဲ့သိရအောင် like ဒီလူတွေလည်းစိတ်ဝင်စားတယ်တပြင်းကလေးတွေလည်းစိတ်ဝင်စားတယ်သူတို့ရဲ့ culture အကြောင်းပြီးတော့အဲ့ထက်လည်းနောက်တူဒီမှာကလေးတွေလည်းဒီ English လိုမျိုးဖတ်လို့ရအောင် ဒီမှာ story တွေကို English လိုမျိုးlike they chat then video like pa on le ye tha da so different reason they amai shi le
blue web phit phit le di ma ga myama kali li su da ga myama saka o pyo tat de so yin naw sa phat tat bo ga khat de le so ro english lo ye tha de so ro kha ja ro tharu lwet lwet ku ku ne tharu ma ti de de a chang ya le li ko ti nai na bo no so ro now ho malin kali ya ga blue web pyo da american pi daw su ma be mwe de american ma be ji pin la ba le ye ne aku lo yakha yin chi mu myama yin chi mu bo no so ro ko wa da ri o na le pi daw ma aku lo sa au thau nai de a thi ti aw yo ဘလိုမျိုးကြိုးစားခဲ့တယ်ဘလိုသိအောင်လုပ်ခဲ့တယ
်လဲ Yes so Lingua ငငယ်တော့အပမာဘီကိုလိုက်ပြီးတော့ like သွားပြီးတော့အမျိုးတွေဖိုးဖွားတယ်နဲ့တွေ့အောင် like travel out that chain that လိုမျိုးလဲနဲ့ Lingua ရဲ့အဖိုးကရခိုင်နဲ့ရခိုင်ဖြစ်ပြီးတော့ Lingua ကိုအရင် encourage ဖြစ်တယ်ရခိုင် a culture အကြောင်းရခိုင်စကားအဟားတွေအကုန်လုံးသင်အောင်to get encouraged လို့တယ်။နေလင်းကစပြီးတော့လဲစိတ်ဝင်စားတာပေါ့။ပ ပြီးတော့ငငယ်တော့ကလည်းဒီဘမအချောင်း culture story တွေဘမပုံတွေအချောင်း language အလည်းဒီ America မှာ like ပြီးတော့ share လုပ်ချင်တဲ့စိတ်ရှိနေရ so မင်းကမှတ်မိတာအလေးတန်းတော့ကဒီကလေးတွေကအကုန်လုံး different time ပြီးတဲ့အချောင်း project လို့လို့ရတယ် language ဘမပြီးအချောင်းအကုန်လုံး like ပြီးတော့ research လုပ်ပြီးတော့ရေးပြီးတော့လုပ်ထားတာဘာဖြစ်ဆိုအဲ့ဟာကို share လုပ်ချင်တာလေဒီ America ကလေးတွေလည်းဘမပြီးအချောင်းလည်းသိအောင်So lingala le once again bima bima light pido twa ne ya le so bima bima the jam twa bu de the jin le twa bu de ne eight the jam a the tausa go ma twa da so a po phwa de ne twa myo de ne twa pido light pido di ye pat da le slow low kit de so yan pyo sia ai ne eight ha ne the experience ya twa da bo so the experience ne lingala research lo lo ya ability research ne paung pido di ha sa ye da ပြီးတော့လေရခိုင်တဲ့ဂျန်လေနည်းနည်း unique ဖြစ်တယ်လေအာတန်ခါသွဲတဲ့ပွဲတယ်ရှိတယ်ပြီးတော့လှိန်နဲ့ပတ်သက်တဲ့ရေလောင်းတဲ့ဟာလည်းရှိတယ်အဲအဲဟာနှစ်ခုလုံးလင်းကအစောက်တဲမှာလည်းထည့်ထားတယ်ဆိုဒီဟာတွေအကုန်လုံးကိုပေါင်းပြီးတော့ဒီလင်းကရဲ့ experience နဲ့တည်တဲ့ဟာတွေအကုန်လုံးပေါင်းပြီးတော့ရေးလို့ရအောင်လို့မျိုးလုပ်ထားတာ
ဆိုတော့ immigrant ကိုယူဖို့ကောင်းပါတယ်။ဒါကြောင့်လဲဆိုတော့အခုဒါ American ပြောင်စုမှလေမြန်မာကလေးဆိုလို့ရှိရင်အတော်များများမြန်မာစကားတော်မှမပြောတတ်တော့တာတို့အများကြီးရှိရလေ။ဒီထဲမှာမှမလင်းကလေးရကြတော့ပြောတတ်ရုံနဲ့မကဘူး။ရင်းချင်းမှုကိုတေချာစိတ်ပါဝင်စားစားလေ့လာပြီးတော့စာအုပ်တောင်ထုတ်တယ်ဆိုတာ immigrant ချီးကျူးဖို့ကောင်းပါတယ်။အခုလိုအသက်ငယ်ငယ်ရွယ်ရွယ်မှာပဲစာတွေလည်းအများကြီးရေးနိုင်တယ်ကိုယ့်ရဲ့နိုင်ငံရဲ့ရည်ကြီးမှုကိုလည်းကဘာတိအောင်ချပြနိုင်တဲ့လူငယ်တယောက်ဖြစ်နေတယ်ဆိုတာကိုလည်းအများကြီးကိုယူပါရယ်အခုလိုအချိန်ပေးပြီးတော့ VU ရဲ့အမျိုးသမီးကဏ္ဍမှာပါဝင်ပြောဆိုပေးတဲ့ဆွေးနွေးစကားပြောပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
် Okay ကျေးဇူးပါမနက်လေပြောရအောင်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ရခိုင်ရိုးရာကြံပွဲအကြောင်းကလေးဆောင်ရေးသားခဲ့တဲ့မတ်လင်းကလေးရထုံကုန်မတ်ကွန်ပျူတာရမေးမြန်းတင်ဆက်ခဲ့တာပါဗျာ။ဆောင်ရောက်ချငွေတချို့ကိုလှူဒါန်းမှုစဉ်းစားထားတယ်လို့မတ်လင်းကလေးရထုံကပြောခဲ့တာကြောင့်ဘလိုနေရာတွေကိုလှူထမ်းသွားမလဲ။ဘာကြောင့်လဲ။နောက်ထပ်ရောအလားတူဆောင်တွေထပ်ယူသွားမလားဆိုတာသတ်သဖြင့်အကြောင်းအရာတွေကိုတော့နောက်လာမဲ့သတင်းပတ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ခင်မှာသုတ္တဆုံတဲ့ American တခွင်အစီအစဉ်အလှည့်ပေးကြပါတယ်အခုဒီဘက်မှာတော့ China Town လို့ခေါ်ကြတဲ့တရုတ်လူမျိုးတွေစုဝေးရာတရုတ်တန်းတွေ American မျိုးကြီးတွေမှာဘလို့စတင်ပေါ်ပေါက်လာသလဲ American ကိုရောက်ဖို့တရုတ်လူမျိုးတချို့ခီးချမ်းဘလို့နှင်ခဲ့ကြသလဲဆိုတာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
မြန်မာနေကြသူတော်တော်များများကခွေးချစ်သူတွေပါခွေးတွေစုံတွေ့ဆော့ကစားလို့ရအောင်စုံရက်ကစားကွင်းတွေလည်းရက်ွက်အတွင်းဖန်တီးပေးထားကြပါတယ
် They love to keep doggies
But there's abundance of just dogs and dog parks
မြန်မာစီးဒီမျိုးလည်းနဲ့တိတ်မဝေးလာတဲ့ Long Island စီးဒီအရမှာဆိုရင်ခုခါအာရှနယ်ဘွားတော်တော်များများလည်းတွေ့လာရပါတယ်တရုတ်လူမျိုးတွေတော်တော်များများရှိလာတာကြောင့် New China Town လို့တောင်ခေါ်လို့ရတယ်လို့ပြောပါတယ်
The buzz is there where this is almost like the new Chinatown.
New York City မှာတရုတ်လူကြီး14ရာခိုင်နှုန်းရှိတာကြောင့် Chinatown တစ်ခုမှကရှိပါတယ်။မြို့လယ် Manhattan က Chinatown ဆိုရင်1800ခုနှစ်လောက်ကတည်းကစတင်စုဖွဲ့မိတာပါ။ Queens နဲ့ Flushing မှာဆိုရင်လည်းတရုတ်ရွှေပြောင်းအခြေချသူ9000လောက်ရှိပါတယ်။ Kit Young ဟာ Software Engineer တူဖြစ်တယ်လို့တိုင်းသင်တန်းပေးသူလည်းဖြစ်ပါတယ်။ဟိုရုံးက Flushing မှာနေပေမဲ့မထင်မပဲခွေးကြောင်းမှု Long Island City ကိုရောက်လာပြီးဒီနေရာကိုပိုကြိုက်သွားတယ်လို့ဆိုပါတယ
် Several years ago I had a puppy and I came to Long Island City to a dog park and I just instantly fell in love with Long Island City
သူရဲ့တိုင်းတင်နဲ့မှာလာတက်တဲ့အာရှနယ်ဘွားတဖြည်းဖြည်းများလာတယ်လို့လည်းသူကပြောပါတယ်
Here in Long Island City it's a more
လောကန်ကောင်းကောင်းနဲ့ရည်တည်နေကြတဲ့လူငယ်တော်တော်များများဒီမှာနေကြသလိုကျောင်းသားကျောင်းသူတွေလည်းရှိပါတယ်အာရှသာမျိုးစုံရတဲ့စားတော့ဆိုင်၊ဒဘယ်တီ၊ဗဖိဆိုင်၊မုတ်ဆိုင်တွေမျိုးစုံရှိပါတယ်
။တရုတ်နယ်ဝါဂျူဂျန်ဟာနယူးယောက်ကိုမိဘတွေနဲ့အတူပြောင်းလာတာပါ။ Flushing မှာမိဘတွေနဲ့အတူနေပေမဲ့နေရာအသစ်ကိုရွှေ့ဖို့စိတ်အားထက်သန်နေပါတယ်။လောလောဆယ်မှာလည်းလုပ်ငန်းအောင်မြင်နိုင်တဲ့အလားအလာတွေရှိတာကြောင့် Long Island City မှာစိုင်လာဖွင့်ထားပါတယ်
။
A lot of my friends they live in Long
Island. ကျွန်မငယ်ချင်းတော်များများက Long Island City မှာနေကြပါလေ။ဒီနေရာက Manhattan နဲ့လည်းနေရလေ။ Flushing Manhattan မှာထက်ဒီမှာကအထက်မြင့်အဆောင်ဦးတွေတွေလည်းပိုများပါလေ
။ New York City မှာလူဦးရေထူးထက်သိပ်သည်တာကြောင့်အခုအခါမြို့ကွက်တစားတစားခြေပြန့်လာတာပါ။ Long Island City မှာဆိုရင်ဟိုတုန်းကအထက်မြင့်အဆောင်ဦးတွေမရှိပါဘူး။
I remember when I first moved to New York 7-8 years ago.
Longer than 8 years ago, Dio Piao Na Gaza ga sai yong alou yong ni be shi da ba. Apartment site dui ga le athan nei ba. Aku ro Long Island City ma athan myin dui a mya yi twei ni ya ba bi.
Di athan ma athin sha song ga ro athan 68 that pa win ne Skyline Tower wa Manhattan ga isaw u haung ni the zei bu tat ta de akhan dui ya nei ni lo Bay Area kin bu le siman saung yet tha ba de.
You know, you have a 24-hour door person.
ဆယ်လီနာရီတကားမှာစောင်းတဲ့လုံခြုံရေးအားစားလုပ်ဖို့ခြင်းရေကူးကန်အမိုးပေါ်ကအပန်းဖြေဥယင်ရှုခင်းရှုဘက်ကအလွန်ကောင်းပါတယ် Skyline Tower ဆိုတဲ့အတိုင်းမိုးကုတ်ဆောင်းဝိုင်းရှုမြော်ခင်းကိုမြင်တွေ့ရမှာပ
ါ Skyline Tower အနီးဝန်းကျင်မှာတရုတ်အများစုနေထိုင်ဈေးဝယ်ကြတာပါမြို့လေမန်ဟတန်ကိုမြည့်ရထားသုံးမှတ်တိုင်လောက်စီးရင်ရောက်ပါတယ် Long Island မှာနေသူတော်တော်များများမန်ဟတန်မှာအလုပ်လုပ်ကြသလိုကျောင်းတက်သူတွေလည်းရှိပါတယ်
You know when you get off the subway here you can exhale a little bit more space. You can exhale a little
bit more space. You can exhale a little bit more space. You can
exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. You can exhale a little bit more space. ဟောင်ကောင်၊ထိုင်ဝမ်နဲ့အရှေ့တောင်အရှနိုင်ငံကတရုတ်လူမျိုးတွေအပြင်တရုတ်ပြည်မှာကြီးကရွှေပြောင်းချေချသူတွေနေထိုင်ကြပါတယ်။အမေရိကကိုနီလန်ပေါင်းစုံနဲ့ရောက်လာကြသူတွေထဲမှာတချို့ကတော့လက်တင်အမေရိကနိုင်ငံတွေကိုဖြတ်ပြီးတော့ခရီးလမ်းကြမ်းကိုနှင်ခဲ့ကြသူတွေပါတရုတ်အမေရိကအများစုကြီးက Los Angeles မှာရှိတဲ့ရှေးဟောင်းတရုတ်တပ်မှနေထိုင်ကြပါတယ်။ဒါပေမဲ့လည်းတရုတ်လူဦးရေပိုထူထပ်တဲ့နေရာကမြို့အရှိအလယ်ပိုင်းမှာရှိတဲ့ San Gabriel တောင်ကြားစင်ကြယ်ဘုံရပ်ကွက်တွေကအသက်73နှစ်အရွယ်ဂျဲနီဟာနဲ့သူ့မောင်တို့ဟာတရုတ်ပြည်မှာကြီးကရွှေ့ပြောင်းလာသူအများစုနေကြတဲ့နေရာမှာနေပါတယ်။သူတို့မိသားစုဟာအမေရိကတိုက်အလယ်ပိုင်းကိုဖြတ်သန်းလာခဲ့သူတွေဖြစ်ပြီး VOA ကသူတို့ကိုပနားမနိုင်ငံကရွှေ့ပြောင်းအခြေချသူများစင်တာမှာဖေဖော်ဝါရီလကတွေ့ခဲ့တာဟာအဖေဖြစ်သူဟာကတရုတ်အစိုးရကတရုတ်ပြည်မှာကြံနေသေးတဲ့သူ့မိသားစုကိုဒုက္ခပေးမှဆိုရကြောင်းနာမည်အပြည့်အစုံမပြောပါဘူး
။ဖန်ထွန်းလားကျွန်တော်တို့လေမောက်သွားခဲ့ပါတယ်။အဲ့ဒါနဲ့လေနဲ့ဆက်သွားလို့မရတော့ပါဘူး။ဒါကြောင့်နှစ်ရက်ခွဲလောက်ပဲရှောက်ရမယ်ခီးကိုတော်တော်မှ၄ရက်ခွဲလောက်လမ်းလျှောက်ခဲ့ရပါတယ
်။ရှေ့ပြောင်းအခြေချတဲ့လူတန်းကြီးကိုတောအုပ်ထဲမှာမျက်ခြေပြတ်သွားခဲ့တယ်လို့ဟာကပြောပါတယ်
။前面看不到တော်တော်မှရှေ့ကလူကိုရောနောက်ကလူကိုရောမမြင်ရပါဘူး။အဲ့ဒီချိန်တုန်းကကျွန်တော်ရဲ့စိတ်ခိုင်မခိုင်စမ်းသပ်တဲ့အချိန်ပဲဗျာ
။ဒါပေမဲ့သူတို့ဇွဲနဲ့ခီးဆက်ခဲ့ပြီးအမေရိကကိုရောက်လာတဲ့အခါမှာတော့နိုင်ငံရေးခလုံးခွေတောက်ခဲ့ပါတယ်။သူတို့ရဲ့နိုင်ငံရေးခလုံးခွေတောက်ခံမှုကိုအခုအခါမှာစစ်စစ်နေသေးပါဂျန်နီအနေနဲ့တရုတ်ပြည်ကသူခွေးလေးနဲ့အမေကိုသတိရပေမဲ့ဒီမှာပြောတဲ့အကြောင်းပြောပါရယ
်။想象的美国的话就是觉得
ဒီမှာစိတ်ကူးတွေကအမေရိကဆိုတာကတိတ်မလုံးကြုံပါဘူး။ဒါပေမဲ့လည်းဒီကိုရောက်ပြီးတဲ့နောက်ဒီမှာတိတ်ဆိတ်ပြီးတော့ကလေးတွေပေါ်မှာလည်းအထူးကျဉ်းတာပါရယ
်။他们对小孩子都特别友好。
နောက်ထပ်ခလုံးခွေးလျှောက်ထားသူတဦးကတော့လီတလုံးဖြစ်ပြီးတော့သူကအငှားကားနဲ့အစားတောက်လိုက်ပို့ပါရယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကအမေရိကတိုက်အလဲပိုင်းကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတာပါသူအခုနေတဲ့ရက်ွက်ကအင်္ဂလိပ်လိုအများကြီးပြောတတ်စရာမလိုပဲနေလို့ရပါတယ်
因为美国是我感觉我觉得话我的理解
ကျွန်တော်တည်းအမေရိကန်ဆိုတာရွှေပြောင်းအခြေချသူတွေရဲ့တိုင်းပြည်ဗျမတူတဲ့လူမျိုးတွေအားလုံးကကိုယ်အတိုင်းဝမ်းနဲ့ကိုယ်နေကြပါတယ်ကျွန်တော်လိုအသေးရောက်လာပြီးအင်္ဂလိပ်စကားကိုနားမလည်တဲ့သူအတွက်ကတော့တရုတ်အတိုင်းဝမ်းထဲမှာပဲနေတယ်ခင်ဗျ
တယောက်တည်းအတီးကြံမိမယ်လေတရုတ်ပြည်မှာတဲ့ဒီမာနေရတာပို့ပြီးတော့အဆင်ပြေတယ်လို့လီကပြောပါတယ
်။環境下我們好像已經很難生存下去了啊對於未來的
အဲ့လိုပတ်ဝန်းကျင်မျိုးမှာရှင်တန်ဖို့ကခက်ခဲပါတယ်။တရုတ်ပြည်မှာရှစ်ကျင်းပင်အာနာရလာပြီးကလေးကအနာဂတ်အတွက်အကောင်းမမြင်ပါဘူးဗျာ။တရုတ်စီးပွားရေးကတောက်လျှောက်ကျနေရပါ။
2023ခုနှစ်အောက်တိုဘာလကနေဧပြီလ2024ခုနှစ်အတွင်းတရုတ်ရွှေပြောင်းအခြေချသူ28,900ဟာတခြားရွှေပြောင်းဝယ်ရောက်သူတွေနဲ့အတူအမေရိကန်တောင်ပိုင်းနယ်စပ်ကနေဗီဇာမပါဘဲဝင်ဖို့ကြိုးစားခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ Los Angeles မြို့ကိုနောက်မှရောက်လာတဲ့တရုတ်တွေကိုအရင်ရောက်နေပြီးသားတရုတ်ပရဟိတအဖွဲ့တွေကကူညီပါတယ်။အခုတလတလုံးမှာတော့ဒေသခံဖျားကျောင်းတွေကလည်းအင်္ဂလိပ်စာသင်ပေးတာမျိုးကူညီသလိုအိမ်သုံးပစ္စည်းတွေလည်းလှူဒန်းပေးပါတယ်။ အကူကြီးအများစုကတော့တငယ်ချင်းမိတ်ဆွေတွေအလုံးမှတည်တဲ့မိတ်ဆွေတွေစီကဖြစ်ပြီးဖခင်เจ้าတွေဈေးဝယ်စင်တာတွေကလည်းလူသစ်တွေကိုနေရာအသစ်မှာအခြေချအောင်ကူညီနေကြပါတယ်ခင်ဗျာ
ကိုအောင်အောင်တင်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံနဲ့နီးပညာကဏ္ဍအလှည့်ကြပါပြီရေဒီယိုအိုက်ဆိုတုပ်ကရောင်ကြီးထွက်တာကိုအခြေခံပြီးတော့လက်စစ်ထုတ်ယူတဲ့နျူကလ িয়ার ဘက်ထရီကိုလွန်ခဲ့တဲ့အနှစ်100ကျော်ကလေးကသိပ္ပံပညာရှင်ဟန်ရီမော့စလေးတွေ့ခဲ့တာဖြစ်ပြီးနီးပညာတိုးတက်လာတဲ့နောက်ပိုင်းခေတ်မှာတော့အားသွင်းစရာမလိုတဲ့ဒီဘက်ထရီကိုအနာဂတ်စွမ်းရည်လိုအပ်ချက်တဲ့တွန့်တွန့်ကျဲကျဲသုံးကြတော့မယ်လို့သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
နျူကလ িয়ার ဘက်ထရီကိုသုံးတာနဲ့ပတ်သက်ပြီးတော့သိကြတော့ပါရှင့်နျူကလ িয়ার ဘက်ထရီကဘာလဲတော့ပြပါမယ
်နျူကလ িয়ার ဘက်ထရီဆိုတာတော့ဒီရေဒီယိုအက်တစ်ဖြစ်တဲ့ပစ္စည်းတွေကနေပြီးတော့စွမ်းအင်ကိုရရှိတာပဲအဲ့စွမ်းအင်ကိုကျွန်တော်တို့ကရက်စစ်စွမ်းအင်ဖြစ်ကိုပြောင်းတော့သုံးကြတာပေါ့သုံးနေကြပုံစံနဲ့ပေါ့ reaction တွေ voltage cell လို့ပြောတဲ့ reaction တွေပုံစံနဲ့မတူဘဲနဲ့အဲ့ဒီအနုမြူရောင်ခြည်ကနေပြီးတော့နျူကလ িয়ার ရောင်ခြည်ကနေပြီးတော့လျှက်စစ်စွမ်းအင်ကိုပြောင်းလဲသုံးပြုခြင်းကိုစပြီးတော့လုပ်နေကြတော့ပေါ့တူတွေကြားတဲ့ကြည်ကြည်ပြင်းပြသုံးနိုင်ဖို့လုပ်လဲလုပ်နေတာပေါ့
ဟုတ်ဘက်ထရီကိုဘယ်လိုစထွန်းတာလဲဆိုတာနေပြီးတော့အခုနျူကလ িয়ার ဘက်ထရီဖြစ်လာတဲ့အထိပေါ့အဲ့ဘက်ထရီကိုစပြီးတော့ပြပြပေးပါဆက
်လျှက်စစ်စွမ်းအင်ကိုထုတ်မယ်ဆိုရင်တောင်းမဲ့ပေါ့အပူကွာချချက်ကနေထုတ်လို့ရတယ်။ရောင်ခြည်တွေကနေထုတ်လို့ရတယ်။အခုဖြစ်နေရောင်ခြည်ကနေထုတ်လဲဆိုလာစွမ်းရင်စသည်ဖြင့်ထုတ်တာပေါ့။ဒါပေမဲ့အခုကျွန်တော်တို့ပြောမဲ့နျူကလ িয়ার ဘက်ထရီကတော့အဲ့လိုမဟုတ်ဘူး။သူ့စွမ်းရင်ထက်ပြီးစရာမလိုဘူး။စွမ်းရင်လည်းသွင်းလို့မရဘူး။ကျွန်တော်ဘက်ထရီအားသွင်းတယ်အားသွင်းတယ်ဆိုတော့ဘက်ထရီကအားသွင်းလို့မရတဲ့ဘက်ထရီမျိုး။ဒါပေမဲ့နှစ်အကြာကြီးခံတဲ့ဘက်ထရီမျိုးဒီဘက်ထရီကရောင်ခြည်ကနေထွက်လာတဲ့စွမ်းအင်ကိုသုံးတဲ့ဘက်ထရီဖြစ်တယ်နျူကလ িয়ার ဘက်ထရီကြတော့ဒီစွမ်းအင်ကိုထုတ်ပေးတဲ့ပစ္စည်းထည့်လာတာဥပမာဖြင့် nickel isotopes 63 nickel 63 isotopes ဆိုသူက alpha ရောင်ခြည်ထွက်တယ်နောက်သူနဲ့တူ beta ရောင်ခြည်လည်းထွက်တယ်အဲ့ရောင်ခြည်ကဒီစက်ကူပေါ်ပါလေးတော့မှတိတ်မဖောက်နိုင်ဘူးသူစွမ်းအင်ကနေပြီးတော့တရစစွမ်းအင်ကိုပြောင်းဖို့နီလန်ရှာပြီးတော့လုပ်ရတယ်နျူကလ িয়ার ရီအက်ရှင်ကြောင့်ဖြစ်လာတဲ့စွမ်းအင်ကိုယူမလားဒါမှမဟုတ်ရင်ဒီကနေတိုက်ရိုက်ရောင်ခြည်ကနေယူမလားဆိုတဲ့ဟာနှစ်ခုရှိတယ်ဓာတ်ပေါင်းမှုတွေမှာနျူကလ িয়ার ရီအက်ရှင်တွေဖြစ်ပေါ်တယ်အဲ့ဒါကို chain reaction လို့ခေါ်တယ်အဲ့ chain reaction ကနေပြီးတော့ထွက်လာတဲ့အပူကအမှန်ကြီးမှလည်းအဲ့ဒီအပူကနေလျှက်စစ်တဲ့အများကြီးထုတ်တယ်ဒီနျူကလ িয়ার ဘက်ထရီကြတော့အဲ့လိုမဟုတ်သူထွက်လာတဲ့ရောင်ခြည်ရောင်ခြည်ကနေပြီးတော့ကျွန်တော်တို့အဲ့ဒီရောင်ခြည်ကိုတရစစွမ်းအင်ကိုပြောင်းမယ်အခုခေတ်မှာတော့အရန်ကောင်းလာဟာ IC လို့ခေါ်တဲ့ဒပန်းလျှက်ကူပစ္စည်းတွေကနေပြီးတော့သူ့ကိုပြောင်းလို့ရပြီစွမ်းအင်နည်းနည်းလေးကနေအများကြီးဖြစ်အောင်လုပ်နိုင်မယ်လို့ယူဆတော့စလုပ်တာဖြစ်တယ်
ဒီဘက်ထရီကိုနျူကလ িয়ার ဘက်ထရီဆိုအနုမြူရောင်ခြည်တွေထွက်လာမှဆိုကြောက်တယ်ဆရာပြောတော့ဆိုအန်တရမရှိဘူးပေါ့နော်ဒီဟိုအနျူကလ িয়ার ဘက်ထရီက
နျူကလ িয়ার ဘက်ထရီကလုံးဝအန်တရမရှိဘူးပြီးတော့နျူကလ িয়ার ဆုမြစ်ပစ္စည်းလည်းမထွက်လာဘူးပြီးရင်သူကမြေနီကယ်လောက်လိုက်ရင်ကော့ပါဖြစ်သွားတယ်ဂျင်းနီဖြစ်သွားတယ်ဂျင်းနီကိုတန်မှန်ဂျင်းနီပဲဖြစ်သွားတယ်အတွက်သူ့ကိုပြန်သုံးရင်တော့မှရတဲ့အခါမျိုးဖြစ်တယ်ဘာမှပြဿနာမရှိဘူး
တဲ့နျူကလ িয়ার ဘက်ထရီကဟိုဘလောက်လောက်ကြာပြီလဲဆရာဒီနျူကလ িয়ার ဘက်ထရီစတွေ့တာဘလောက်လောက်ကြာပြီလဲဆရာ
အဲ့ဒီ1910လောက်ပတ်ဝန်းကျင်လောက်ကလေးကတွေ့တယ်ဆိုတော့အခုဆိုရင်နှစ်100ကျော်သွားပြီပေါ့တွေ့တယ်ဒါပေမဲ့စပြီးတော့လှုပ်တဲ့ခါမှာနီးနှစ်နီးနဲ့လှုပ်တယ်တနည်းကတော့သားမဲပေါ့အပူကွန်ဗာတာအပူကိုပြောင်းလဲစေပြီးတော့တက်စစ်တက်ထုတ်တယ်ဟာ space craft တွေဖြစ်တယ်ဟိုဂျူဒူတို့အဲ့အကြာကြီးသုံးလို့ရတဲ့ဟင်းလင်းမြင်ကိုသွားတဲ့
စတဲ့လုပ်တဲ့အာဂတယ
ာဉ်တွေပေါ့အာဂတယာဉ်တွေပေါ့နော်အာဂတယာဉ်တွေမှာနျူကလ িয়ার ဘက်ထရီကိုပထမဆုံးသုံးတော့သားမအပူကနေပြီးထုတ်တဲ့ဆက်စစ်တာထုတ်တဲ့ဟာကိုစသုံးပါတယ် အကြီးကြီးတွေပဲတုံးလို့ရတော့ကျန်တဲ့နေရာတုံးလို့မရသေးတော့နောက်ထပ်လေ့လာကြည့်တဲ့အခါမှာခုခေတ်မှာနည်းပညာတွေလည်းကောင်းလာပြီ IC လို့ခေါ်တဲ့ဆီမီကွန်ဒက်တာတွေလည်းကောင်းလာပြီဆိုတော့အဲ့ဒီရောင်ခြည်ကနေပြောအဆင့်ပွားတဲ့တက်စစ်တက်ကိုထုတ်လာနိုင်တယ်တွေ့ရတယ်အဲ့တော့ထုတ်လာနိုင်တဲ့ voltage ဟာအမှန်တန်နှဲပါတယ်လောလောဆယ်မှာဒါပေမဲ့သူတို့ကဆက်ကဆက်ကစမ်းတတ်နေရဖြစ်တဲ့အတွက်ဒီ3 watt လောက်ထွက်လာပြီဆိုရင်အကုန်လုံးသုံးလို့ရမယ်လို့ယူဆတယ်အဲ့ဒါလဲစတင်ရနေပြီလို့ပြောနေကြပါတယ်ဟုတ်ဟု
တ်ဆက်ဆက်ပြောရဲဟောစနစ်နှစ်မျိုးရှိရအပူသုံးတာနဲ့မသုံးတာအဲ့ဒါလေးရှင်းပြပေးပါစေ
အပူသုံးတဲ့ဘက်ထရီကြတော့တက်စစ်ဓာတ်ရဖို့အတွက်ပေါ့လေတနည်းအားမှာအပူများအောင်လုပ်လိုက်ရတယ်ဥပမာပြက်တတုချောင်းနဲ့ချောင်းကတ်ထားမယ်တချောင်းကိုအပူပေးလိုက်မယ်ဘလို့အပူပေးလဲဆိုရင်ခုနကဒီရောင်ခြည်ကထွက်လာတယ်အပီတရောင်ခြည်ကအဲ့ဒီမှာသွားတော့ဆက်ကဆက်ကသွားကြရင်ပူလာတယ်ပူလာတဲ့အခါမှာအီလက်ထရွန်တွေကအေးတဲ့ဘက်ကိုကူးပြောင်းသွားတယ်အဲ့တော့အပူနဲ့အေးကူးပြောင်းတဲ့ဟာကနေအီလက်ထရွန်ကူးပြောင်းလဲဆိုတော့လျှက်စစ်တက်ထွက်လာတယ်အဲ့ဒီဟာကမြဲများလို့ခြင်းရင်ပစ္စည်းကြီးကြီးသုံးရပါတယ်အဲ့တော့ပစ္စည်းကြီးကြီးပဲသုံးရမှာတို့ဖြစ်တဲ့အတွက်သားမဲကွန်ဗတ်တာကိုကျွန်တော်တို့သိမသုံးကြတော့ဘူးနောက်ပိုင်းမှာဒီ AI နည်းပညာလည်းပေါ်လာတယ် IC တွေလည်းပေါ်လာတော့ဖြစ်နိုင်ရင်တော့ရောင်းချီကိုဆီမီကွန်ဒက်တာကနေပေါ့တိုက်ရိုက်အသုံးပြုတော့တရားစစ်တက်ဒီအီလက်ထရွန်တွေထွက်အောင်လုပ်နေတဲ့နည်းပညာကိုပဲသုံးနေကြတယ်ဒီနည်းစဉ်ကလည်းအမှန်တန်ကောင်းလာပြီလို့တွေ့နေရတယ
်နျူကလ িয়ার ဘက်ထရီရဲ့အကြီးကြီးတွေမဟုတ်ပါအခုတေးသုံးလို့ရအောင်လုပ်နေတဲ့သဘောပေါ့နော်
ကျေဘက်ထရီကအခုကသေးသေးလေးပဲလိုတော့တယ်။ဘာကြောက်လဲဆိုရင်ကြီးကြီးရေသုံးလို့မရ၊နှစ်ချက်တွေဝင်သုံးညင်တယ်။ဟိုလက်ကင်ဖုန်းတွေမှာသုံးညင်တယ်။ဒီနှလုံးခုန်ဆက်တွေမှာသုံးညင်တယ်။ဒါဆိုရင်တော့အသေးသေးပဲလိုပါပဲ။သေးသေးပဲလုပ်လို့ရမယ်။အဲ့တို့အခုလည်းအဲ့ဒီအတွက်ကိုလုံလောက်အောင်တော့သုံးလို့ရနေပြီ။ဒီသေးသေးရဖို့အတွက်ကတော့အမှန်တန် compact ဖြစ်လို့ပါလေ။ဘယ်လောက်သေးလဲဆိုရင်အခုဒင်္ဂါပြားရဲ့တဝက်လောက်ပဲရှိတဲ့နေသားတွေကိုတို့လုပ်လို့ရပြီ။အဲ့တော့ဒုတိယအဆင့်ကအဲ့ဒီဒင်္ဂါပြားတဝက်လောက်ရှိတဲ့ဇီကနေပြီးတော့ TSD ကပို့ပြီးတော့ထွက်အောင်ဆီမီကွန်ဒက်တာတွေဘယ်လောက်သုံးရမလဲဘယ်လိုသုံးရမလဲဆိုတာကိုလေ့လာနေသေးပဲဖြစ်တယ်။အခုကတော့ဒီဟို pacemaker လို့ခေါ်တဲ့နှလုံးခုန်ဆက်ဒီဘက်မှာတော့သူသုံးလို့ရပါပြီ။အားသွင်းစရာမလိုဘဲနှစ်ပေါင်းများစွာခန့်အောင်သူ့လိုနိုင်တဲ့အတွက်အမှန်အဆင်ပြေမယ်လို့ယူဆတာ
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တက်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရပါဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bamis.voanews.com နဲ့ voa bamis facebook youtube online စာမျက်နှာတွေမှာအချိန်မီပြန်လည်ကြည့်နားဆင်နိုင်ပါတယ်ဗျာအခုတော့ကြမ်းနေတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်လက်တင်ပြပေးပါမယ်ရုရှားကသူပိုင်နယ်လို့ကြေညာထားတဲ့ဒေသတွေကနေယူကရိန်းတပ်တွေရုပ်သိမ်းပေးပြီးနေတိုးမာမိတ်အဖွဲ့တွေယူကရိန်းဝင်ဖို့လုပ်နေတာကိုရပ်ပြစ်မယ်ဆိုရင်သူ့ရဲ့ယူကရိန်းထိုးစစ်ကိုချက်ချင်းရပ်ဆိုင်ပေးမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေမှာကန့်လန့်တဲ့ယူကရိန်းအပြစ်ရရေးကန့်လန့်ချက်ကိုအမေရိကန်ယူကရိန်းနဲ့နေတိုးအဖွဲ့ကပယ်ချလိုက်ပါတယ်။ရုရှားသမ္မတပူတင်ဟာယူကရိန်းပိုင်နယ်ကိုမတရားကျူးကျော်သိမ်းပိုက်ထားတာဖြစ်ပြီးညဉ့်ညံ့ရေးအတွက်ဘာလို့ရမယ်ဆိုတာယူကရိန်းကိုညှဉ်းချားပိုင်ခွင့်သူ့မှာမရှိဘူးလို့အမေရိကန်ကာဝေးဝန်ကြီး Lloyd Austin ကဘရဆောမှာကျင်းပတဲ့ NATO အစည်းအဝေးအပြီးမှာပြောပါတယ်။တခါဂါဇာဒေသတည်င်းတစ်ခုမှာတော့ဂါဇာဒေသကနေတွဲသေးရှင်တမျှအရေးပါတဲ့လူသားစာနာမှုအကူအညီတွေမရောက်အောင်ထပ်တလဲလဲပိတ်ဆို့တားဆီးခဲ့တဲ့ Israel အဖွဲ့တစ်ခုဖြစ်တဲ့ Zef 9ဆိုတဲ့အဖွဲ့ကအဖွဲ့ဝင်တွေကိုအမေရိကန်နိုင်ငံသားကြီးဌာနကတောက်ကြနေမှာအရေးယူပြစ်ဒဏ်ခတ်လိုက်ပါတယ်။ဒီအဖွဲ့ဝင်တွေဟာဂျော်ဒန်ကနေဂါဇာကိုအကူအညီပေးပို့တဲ့လမ်းကြောင်းမှာလမ်းတွေကိုပိတ်ဆို့ပြီးပစ္စည်းတွေမပို့နိုင်အောင်လုပ်ခဲ့ကြောင်းနဲ့သူတို့ကြောင့်ကုန်တင်ကားတွေပျက်စီးခဲ့ရသလိုထောက်ပံ့ရေးပစ္စည်းတွေကိုလည်းလမ်းတွေပေါ်လွှတ်ပစ်ခဲ့တယ်လို့ကြေညာချက်မှာပြောထားပါတယ်ညာသတင်းအချင်းချုပ်ကတော့တော့ပါပဲအခုမနေ့ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမော်ကိုညာကိုစော်မိုးကျော်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ညာ VOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကိုဒေတာတွေကသတင်းတူတွေကိုပေးပို့လို့ရတဲ့ဆန်တော့ bummy.eu.com ပေးပို့နိုင်ပါတယ် အခုမနေ့ခင်အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြပါစီခင်ဗျာတော်တော်ရှင်နေကွာမွားပြီးသူပြီးသားအားလုံးကျမ်းမာရှင်နေပါစေကျွန်တော်ညနေပါခင်ဗျာ